Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာဒီနေ့မှာပါရဲ့2020ခုဇွန်လ24ရက်ပေါ်လူနေညဘက်စီစဉ်နေစတင်နေပါပြီကျွန်တော်အောင်လို့ပါခင်ဗျာ COVID-19 ရေဝှချင်းနေကြောင်းဒီရက်အစီအစဉ်တွေကိုယာယီကြောင်းလဲတင်ဆက်နေပါတယ်အခုရင်းဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်နိုင်ငံတော်များမှာဒေါ်လာလွှမ်းမှုကန့်သက်တားမြစ်ချက်တွေကိုဖြေလျှော့ပေးနေကြမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်တိုးလာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်အင်းကြီးတော်များများမှာယောဂကုသမှုတွေအမြင့်ဆုံးဆင့်ကိုရောက်နေတာဒါမှမဟုတ်အမြင့်ဆုံးအချိန်တွေကိုဥတည်နေတာတွေတွေ့မြင်နေရတဲ့အကြောင်းဒလွေးချိုရေးပေါ်လုပ်ငန်းအကြီးအကဲဒေါက်တာမက်ခဲရိုင်ယန်ကသတိပေးလိုက်တာပါဂျာမနီတောင်အာဖရိကနဲ့အိန္ဒိယပါဝင်နေ့စဉ်ကိုဗစ် -19 အထူးပြုလုနာ1000ကျော်လောက်ရှိနေတဲ့နိုင်ငံတော်များများမှာတော့အရေးပေါ်ကာလကန့်သက်ချက်တွေပြန်လည်ထုတ်ပြန်မှုစီစဉ်နေသလိုနောက်ထပ်တိုးလာတဲ့လုနာတွေကိုလည်းကုသမှုပြင်ဆင်နေရပါတယ်ကမ္ဘာတော်မှာယောဂကုသမှုတက်တန်းပြေဖို့၃လကြာခဲ့ပေမဲ့မကြာခင်ကတည်းကတော့တက်တန်းပြေဖို့၈ရက်သာချိန်ကြာခဲ့တယ်လို့လည်းဒလွေးချုံညွှန်ကြားရေးမှူးချုပ်ဒေးဒရစ်အက်ဒနိုဂေဗရီယေဆုစ်ကသတိပေးခဲ့တာပါအကြီးမားဆုံးရင်ဆိုင်နေရတဲ့ချိန်ကြာမှုကဗိုင်းရပ်စ်ပေါ်မှာဟုတ်ပဲကမ္ဘာကြီးမှာညင်ညွတ်မှုနဲ့ဦးဆောင်မှုအားနည်းချက်ဖြစ်တယ်လို့လည်းနိုင်ငံပေကောင်းဆောင်ဆိုတာတိတိကျကျညင်ညွတ်တာမျိုးမရှိပဲမှတ်ချက်ပေးသွားပါတယ်အမေရိကန်ပြည်သူ Johns Hopkins တက္ကသိုလ်ရဲ့ CNA ကကမ္ဘာတစ်ဝှမ်းမှာသေဆုံးသူ 48,400 ပါဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ900ကျော်အထိရှိနေပါတယ်။အမေရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေက2လအတွင်းအမြင့်ဆုံးတိုးလာနေတဲ့အတွက်ကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်။ Johns Hopkins တက္ကသိုလ်ရဲ့ CNA ကမနေ့ကလည်းကူးစက်သူလူနာသေ 34,200 ရှိခဲ့ပါတယ်။ဒါဆိုရင်ပြီးခဲ့တဲ့ April လ9ရက်နေ့မှာတော့ကူးစက်မှုပေါင်း 34,800 ကိုအတည်ပြုခဲ့သလိုဧပြီလ24ရက်နေ့မှာ 36,400 အတည်ပြုခဲ့ပြီးနောက်ပိုင်းတရက်အတွင်းမှာကူးစက်သူအများဆုံးကိုအတည်ပြုခဲ့တာပါအမေရိကန်မှာယောဂကူးစက်မှုရေသတင်း6ပတ်လောက်ရောကျခဲ့ပြီးနောက်လွန်ခဲ့တဲ့တစ်ပတ်ကျော်လောက်ကစပြန်တက်လာခဲ့တာလည်းဖြစ်ပါတယ်ဆိုအမှန်တော့ကူးစက်မှုရေအဓိကကျုံရတဲ့နယူးယောက်နယူးဂျာစီးပြည်နယ်မှာတစ်ဖြည်းဖြည်းရောလာခဲ့ပေမဲ့အခုကနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာကူးစက်မှုတွေတိုးလာနေတာပါအရီဇိုနာ၊ကယ်ဖိုးနီးယား၊မစ္စစ်ဆပ်ပီ၊နေဗားဒါနဲ့တက်ဆက်စ်ပြည်နယ်မှာမနေ့ကတရက်ထက်စံချိန်ချိုးလာအောင်ကူးစက်သူဒီဂျီလူနာတွေတိုးလာခဲ့ပါတယ်။အမေရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေချိန်မှာလူစုလူဝေးမလုပ်ကြဖို့ကျန်းမာရေးပညာရှင်သတိပေးနေပါတယ်။ယောဂကူးစက်မှုတွေတိုးလာနေတဲ့ပြည်နယ်တွေကတခုဖြစ်တဲ့အရီဇိုနာပြည်နယ်၊ဖီနစ်ခ်မြို့မှာမကြာခင်ကပဲအမေရိကန်သမ္မတဒေါ်နယ်ထရန့်စီအိုကီထွက်ခဲ့ပြီးတဲ့နောက်လူစုလူဝေးလုပ်တာတွေကိုစင်ကျင်မှုထိတ်တန့်ကျမ်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကလည်းတတိပေးခဲ့တာပါ
Right now the next couple of weeks are going to be critical in our ability to address those surges that we're seeing in Florida in Texas in Arizona
Florida Texas Arizona နဲ့တခြားပြည်နယ်တွေမှာရောဂါကူးစက်မှုတိုးလာနေတာကိုတွေ့ရတဲ့အတွက်ဒါတွေကိုဖြေရှင်းဖို့ရှေ့လာမဲ့သတင်းပတ်တွေဟာအရေးကြီးပါတယ်လို့အမေရိကန်ကူးစက်ယောဂဆရာဌာနအကြီးကဒေါက်တာဖောက်ချီမနေ့ကလွတ်တော်ကျန်းသာပွဲမှာပြောဆိုသွားတာပါ COVID-19 ကာယယောဂပြန့်နှံ့နေတာဆက်လို့ကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်လူစုလူဝေးမလုပ်ကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတာဖြစ်ပါတယ်ဒါပေမဲ့လည်းပညာရှင်တွေရဲ့အကြံပြုချက်တွေကိုနားမထောင်ဘဲလူစုလူဝေးလုပ်တာတွေရှိနေစေဖြစ်ကြောင်းလည်းဒေါက်တာဖောက်ချီကပြောဆိုသွားတာပါလူစုလူဝေးလုပ်တဲ့နေရာသွားကြမယ်ဆိုရင်လည်းနှာခေါင်းဆေးတွေဝတ်ဆင်ကြဖို့မနေ့ကအောက်လွတ်တော်ဆွဲရင်လည်းကုသရေးဝန်ကြီးကော်မတီရဲ့ကျန်းမာပွဲအတွင်းထပ်မံထိုက်တွန်းတော့ပါတယ်နှကောင်းစီဝတ်ထားတဲ့အတွက်ယောဂကုသမှုကိုဗနေရခိုင်နှုန်းလောက်ထိကာဝယ်နိုင်တယ်လဲဆိုတာသိတဲ့ပညာရှင်တွေအတိအကျမသိရသေးပေမဲ့တရားပေါက်အထောက်အကူဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။သမတော်နဲ့ခန်းကတော့တချို့လူတွေဟာသူ့ကိုစန့်ကျင်ကြောင်းပြသဖို့နှကောင်းစီဝတ်ဆင်ကြတာလို့လည်းမကြသေးရင်တော့ပဲ Wall Street Channel ကိုပြောဆိုထားပါတယ်။အမေရိကန်ပြည်သူ့ကပြည်내လေးခုမှာပါတီတွင်ဂျူယူဝဲချင်းပါခဲ့ရမှာထိတ်တဲဒီမိုကရက်လက်တော်မှတ်တွေရှုံးနေတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒီရောပြည်내ကပါတီတွင်ဂျူယူဝဲလက်တော်ရလဒ်တီမှာတော့အစိုးရတာဝန်ယူခဲ့ဘူးတဲ့အတွေ့အကြုံရှိသူအလဲတန်းကြောင်းစီဟောင်းဂျမဲဘွန်မန်းကထောက်ခံမဲ့67ရာခိုင်နှုန်းရထားပြီးလက်ရှိအောက်လွတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌအလီယော့အန်ဂန်ကတော့36ရာခိုင်နှုန်းသာရရှိထားတာပါ။ဒါမှလည်းရွေးကောက်ပွဲတာဝန်ရှိတွေကတော့စာရိုက်ကနေမဲပေးသူတွေအများပြားရှိခဲ့ပြီးရှေ့လာမဲ့သတင်းပတ်သက်သည့်မဲတွေကိုရည်တွေ့ရမှဖြစ်တဲ့ကြောင့်မနေ့ကအဆုံးသတ်ခဲ့တဲ့အချို့ရွေးပွဲတွေရဲ့နောက်ဆုံးရလဒ်ကိုချက်ချင်းမသိနိုင်တဲ့အကြောင်းပြောဆိုထားပါတယ်။ကို ူဇယ်လောင်းဘုံမန်ကတော့သူနိုင်ရမယ်လို့ယုံကြည်ကြောင်းထောက်ခံသူတွေကိုမနေ့ကပဲပြောလိုက်သလိုအပြောင်းလဲတွေဖြစ်အောင်လွတ်တော်ထဲမှာကြိုးပမ်းသွားမယ်ကြောင်းလည်းပြောဆိုခဲ့တာပါ။အင်္ဂါကြီးရဲ့ကော်မတီဥက္ကဋ္ဌအင်္ဂါကတော့မဲမပေးသူတွေများသလိုမဲအလုံးရည်ထွက်လို့မပြီးသေးတဲ့အတွက်ရလက်ကိုမပြောနိုင်သေးတဲ့အကြောင်းပြောဆိုထားပါတယ်။အောက်လွတ်တော်စီကန်ထင်းသိမ်းကော်မတီဥက္ကဋ္ဌကယ်လန်မလွန်နီကျားကြီးကော်မတီဥက္ကဋ္ဌကျွန်တော်နဲ့တလာတို့လည်းဒီမိုကရက်တစ်ပါတီတွင်အချုပ်ရိုးဘက်မှရှင်ပြန်ခဲ့ကြရင်မဲမဲတွေအားလုံးရည်တွယ်မပြီးသေးတဲ့အတွက်ရလဒ်တီချာကတော့မတည်ရသေးပါဘူး။ Republican Party တွင်ရွေးကောက်ပွဲတွေမှာတော့သမ္မတဒေါ်နယ်ထရန့်ကထောက်ခံထားတဲ့နယူးယောက်ပြည်နယ်ကကိုယ်စားလှယ်ဖြစ်ကြတဲ့ Claudia Tennin နဲ့ Nicole Melio Takis တို့လည်းအနိုင်ရခဲ့ကြပါရဲ့။
တန်တဲ့များတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာ silent meter 190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်ကျွန်မနင်္ဂလာပါဒီညအတွက်တင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါကမ်ကိုရီးယားပေါ်စီအရာတုံ့ပြန်မှုအလုံးကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကရဆိုင်လိုက်တယ်လို့နိုင်ငံပိုင်တင်ကပေါ်ထူနေမှာကြေညာပါတယ်။ဘလို့စီရင်တုံ့ပြန်မှုတွေလဲဆိုတာကတော့အတိအကျပြောမထားပါဘူး။သတင်းမှတ်နဲ့ချီချင်းချောက်လာတဲ့မြောက်ကိုရီးယားရဲ့လို့ရတဲ့ကြောင်းနိုင်ငံသားတင်းမာမှုတိုးလာတာကိုထင်ထင်ရှားရှားရှော့ချလိုက်တာလည်းဖြစ်ပါတယ်။နိုင်ငံပိုင် KCNA သတင်းဌာနရဲ့အဆိုအရအာနာယပါတီရဲ့မဟုတ်စီရင်ကော်မရှင်အစည်းအဝေးမှာကင်ဂျုံအွန်ကပေါ်ပေါက်လာတဲ့အခြေအနေတွေကိုဆင်ခြင်သုံးသပ်ပြီးအဲ့ဒီစီရင်လှုပ်ရှားမှုတွေကိုရန်ဆိုင်လိုက်တာပါ။ဘလို့စီရေလောက်ဆောင်မှုကိုရပ်ဆိုင်လိုက်တာလဲဆိုတော့တောင်ကိုရီးယားပေါ်ရန်စားတဲ့လို့ရတွေရပ်ဆိုင်လိုက်ပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။နိုင်ငံဆက်ဆံရေးအစိုးဖက်ကဦးတည်သွားနိုင်တဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားတဲ့တောင်ကိုရီးယားတာဝန်ရှိသူတွေကမြောက်ကိုရီးယားရဲ့ဒီလိုရကြောင်းအာအသိခဲ့ကြတာပါ။မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးကိုတာဝန်ယူလုပ်ကိုင်နေတဲ့တောင်ကိုရီးယားနိုင်ငံကနိုင်ငံပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရသူကတော့အခြေအနေကိုစောင့်ကြည့်နေပြီးတော့နိုင်ငံသဘောတူထားတဲ့ကိစ္စရပ်တွေကိုဆက်ပြီးတိုင်နာသွားမယ်လို့ပြောပါတယ်။2018ခုနှစ်ကသဘောတူချက်ထဲမှာတော့စီးပွားရေးဖူပေါင်းဆောင်ရွက်ဖို့နဲ့စီးရေးတင်မမှုတွေလျှော့ချသွားဖို့ပါဝင်ပေမဲ့တောင်ကိုရီးယားဘက်က80အကောင့်ထဲဖို့ပြက်ကွက်တယ်ဆိုပြီးမြောက်ကိုရီးယားကမကြေမနက်ဖြစ်နေတာပါ။နိုင်ငံကအရေးယူတန်းခါမှုတွေကြောင့်တောင်ကိုရီးယားဘက်ကသဘောတူညီမှုအတိုင်းအပြည့်အဝအကောင့်ထဲမဖော်နိုင်တာလည်းဖြစ်ပါတယ်။တိုင်ဝမ်ကျွန်းရဲ့လေကြောင်းကာကွယ်ရေးစုံထဲကိုသတင်းတစ်ပတ်အတွင်းတရုတ်စစ်လေယာဉ်တွေ6ကြိမ်ဖြတ်ပြန်သွားပြီးတော့ဒီတစ်လအတွင်းပြန်တန်းတာကတော့10ကြိမ်ရှိပြီလို့တိုင်ဝမ်တာဝန်ရှိသူတွေကပြောပါတယ်။တရုတ်လေရင်စည်းချင်းစီကိုတိုင်ဝမ်ကပ်ခွေရတက်ကလေရင်တွေခြံရံပြီးနှင်လွတ်ခဲ့တယ်လို့တိုင်ဝမ်ကျွန်းပြည်သူတွေကလည်းသတိပေးခဲ့တာပါတရုတ်တို့ရဲ့ဒီလိုရဟာအာရှဒေသမှာပဋိပက္ခတွေဖြစ်လာရင်အစင်းနဲ့ဖြစ်နေအောင်သူတပ်ဖွဲ့ကိုလေ့ကျင့်တဲ့အနေနဲ့ရောအမေရိကန်အထိသတိပေးတဲ့အနေနဲ့ပါရည်ရွယ်ပုံရတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးအငြင်းပွားမှုနနစ်ကြာဖြစ်နေတာကိုဗစ် -19 ကာယောဂါကိုနှစ်ဦးပိုင်းမှာအချိန်အတော်ကြာနှိမ့်ယူရှုထားရဲဆိုပြီးတော့ဆွတ်ဆွဲပြောဆိုတာနဲ့တရုတ်ရဲ့ CIA တိုးချဲ့တာကိုစောင့်ကြည့်ဖို့အမေရိကန်ရှေ့တပ်တင်မော်တွေကိုအာရှအရေးပြည်နယ်နမိတ်ထဲဆေးလွတ်ထားတဲ့အချက်တွေကြောင့်အမေရိကန်ဘော်တရုတ်ကမကြေမလည်ဖြစ်နေတာပါတိုင်ဝမ်နဲ့တရုတ်ကြားရှေ့ပြည်နယ်နမိတ်ထဲကိုအမေရိကန်ရှေ့တပ်တင်မော်တွေဒီနေ့အတွင်း6ကြိမ်ဖြတ်တန်းခုံမောင်းခဲ့တာကိုလည်းတရုတ်ကမခံမရနိုင်ဖြစ်နေပါတယ်ကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့တိုင်ဝမ်ကျွန်းကိုသူပိုင်အဖြစ်ပြောဆိုနေတဲ့တရုတ်နိုင်ငံကတိုင်ဝမ်ဖက်ကရက်တည်တဲ့နိုင်ငံတွေကိုလည်းမကြေမကြမ်းဖြစ်နေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကန္တမိုရီဖြစ်လျှော့ပေးလာတဲ့ထိုင်းနိုင်ငံကလာမယ့်သတင်းပတ်ကစပြီးတော့နိုင်ငံခြားသားတချို့ကိုပြည်ဝင်ခွင့်ပြုတော့မယ်လို့ထိုင်းအစိုးရတာဝန်ရှိသူတယောက်ကဒီကနေ့ပြောပါတယ်။ဆယ်လရက်ကြာတရားခွဲထားပြီးတော့ပြည်ဝင်ခွင့်ပြုမဲ့ပထမအတုပ်နိုင်ငံခြားသားတွေထံမှအလုတ်ပါမေရထားတဲ့သူတွေ၊စီးပွားရေးလုပ်ငန်းတာဝန်ရှိသူတွေနဲ့ရင်းနှီးမြှုပ်နှံသူတွေပါဝင်တယ်လို့ COVID-19 ကာယောဂါဆိုင်ရာစီမံအုပ်ချုပ်ရေးဌာနပြောခွင့်ရသူတာဝါစင်ဝီဆာနူယိုတင်ကပြောပါတယ်။တနင်္လာနေ့မှာအစိုးရအဖွဲ့အစည်းအဝေးလုပ်ပြီးရင်တော့ဘသူတွေကိုထပ်ပြီးတော့ပြည်ဝင်ခွင့်ပေးမလဲဆိုတဲ့ဆုံးဖြတ်ချက်ထွက်လာလိမ့်မယ်လို့လည်းပြောပါတယ်။ရှေးကုပ်ပေါ်လာသူတွေကိုလည်းပြည်ဝင်ခွင့်ပြုနိုင်တယ်လို့ဆိုပါတယ်။နိုင်ငံတကာလေကြောင်းလိုင်းတွေကိုကျွမ်းလာကုန်ထိထိုင်းနိုင်ငံကပြည်ဝင်ခွင့်ကန့်သတ်ထားတာပါ။ကဘာတဝံကယောဂါဆက်ဖြစ်နေတဲ့အတွက်ထိုင်းနိုင်ငံရဲ့လေကြောင်းလိုင်းတွေအပြေအဝပြန်ဆင်းခွင့်ပြုအောင်မှာမဟုတ်ပေမဲ့စီးပွားရေးလုပ်ငန်းတွေချီထွက်လာသူတို့အတွက်တော့စီစဉ်ပင်နိုင်လိမ့်မယ်လို့လည်းပြောခွင့်ရသူတာဝါစင်ကပြောပါရယ်။အချိန်လိုခီးနဲ့ရောက်လာတဲ့စီးပွားရေးသမားတွေကတော့ကိုရိုနာဗိုင်းရပ်စ်ပိုကင်းရှင်ကြောင့်လက်မှတ်နဲ့ကျန်းမာရေးအမခန့်လက်မှတ်တွေကိုပြတ်သားနိုင်မှပြည်ဝင်ခွင့်ပြုမှာဖြစ်ပြီးတော့ထိုင်းနိုင်ငံမှာရှိနေတဲ့အချိန်တွင်းကျန်းမာရေးဝန်ထမ်းတွေရဲ့စောင့်ကြည့်တာကိုလက်ခံရမှာဖြစ်ပါတယ်။ ကမ္ဘာတောင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်တိုးလာနေတဲ့အတွက်ဗဟုသုနေကမ္ဘာအဆူရှာစီကွက်တွေလည်းမတိမငြိမ်ဖြစ်နေပါတယ်။အာရှစီကွက်တွေမှာတော့တိုကျိုနိကေအညွန်ကင်းကအနိုင်ငယ်စေချခဲ့တယ်လို့ဟောင်ကောင်ဟန်ဆင်အညွန်ကင်းကလည်း3.1ရာခိုင်နှုန်းနဲ့အယောင်ပိတ်သွားခဲ့တာပါ။ရှန်ဟိုင်းကွန်မိုစစ်အညွန်ကင်းကတော့3.3ရာခိုင်နှုန်းအတက်နဲ့ဆေးပိတ်သွားပါတယ်။ဆင်နီ S&P ကတော့3.2ရာခိုင်နှုန်း၊မွန်ဘိုင်းဆန်ဆက်က3.2ရာခိုင်နှုန်း၊ဆိုလ်ကော့ပစီက3.4ရာခိုင်နှုန်းနဲ့တိုင်ဝမ် TSEC အစုရှယ်ယာစီတွေကတော့3.4ရာခိုင်နှုန်းအတက်နဲ့အယောင်ပဲဖြစ်ခဲ့ပါတယ်။ဥရောပဘက်ကအစုရှယ်ယာစီတွေအကျဖက်ကိုဦးတည်နေတာမှာလန်ဒန် FTSE က3.8ရာခိုင်နှုန်း၊ပါရီ CAC 40နဲ့ Frankfurt DAX ကလည်း3.9ရာခိုင်နှုန်းအကျနဲ့ရောင်းဝယ်နေပါတယ်။အမေရိကန်ယန်နံစိမ်းဆေးကတော့ဒီစီကို40.39ဒေါ်လာအတိုင်းဆက်ရှိနေပြီးတော့နိုင်ငံတကာစံဖြစ်တဲ့ Brent ယန်နံစိမ်းကတော့42.85ဒေါ်လာနဲ့3.1ရာခိုင်နှုန်းတက်လာပါတယ်။အမေရိကန်ရဲ့ကြိုယောင်ကြိုဝဲအတိတ်ကအစုရှယ်ယာသုံးခုစလုံးလဲဒီကနေ့အကျဖက်ကိုဦးတည်နေတာဖြစ်ပါတယ်။ပုဒ်ဟူးနေညဖက်ထိတ်တန်းရောက်တဲ့တင်တွေကတော့ဒီလောက်ပါပဲရှင်အခုတော့ပြည်ရင်တင်ပေးဖို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားမှာဖြစ်ပါတယ်
ပြည်တော်ပြန်ပိုးတွေ့သူ23ဦးပါအဖွဲ့ရဲကစကူဟာထိုင်းနိုင်ငံမှာကွာရန်တင်း14ရက်ဝင်ခဲ့ပြီးကိုဗစ် -19 negative အဖြစ်ထွက်ထားသူတွေပါဒါပေမဲ့ပြည်ရင်းရောက်ပြီး9ရက်အကြာမှာတခွဲစစ်ဆေးပြီးအတည်ပြုနိုင်ခဲ့လို့ယောဂဘလူးကူးစက်ခဲ့တယ်ဆိုတဲ့အကြောင်းရင်းကိုရှာဖွေနိုင်မှုနှစ်နိုင်ငံကျန်းမာရေးတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ရှင်ကျွန်မအဆူဆူပါပြီးခဲ့တဲ့19ရက်နေ့ကတခွဲအတည်ပြုတွေ့ရှိခဲ့တဲ့ဒူနာသစ်23ဦးဟာထိုင်းနိုင်ငံမှာလာဝကဥပဒေနဲ့အကျဉ်းချခံထားရတဲ့35ဦးပါအဖွဲ့တွေကဖြစ်တယ်လို့မြရီနယ်စပ်ကတာဝန်ရှိသူတွေထံကသိရပါတယ်သူတို့ကိုနှစ်နိုင်ငံတာဝန်ရှိသူတွေကဇွန်လ10ရက်နေ့မှာလွှဲပြောင်းလက်ခံခဲ့ကြပြီဖန်မျိုးကမူရည်စေဖြတ်စခန်းမှာကွာရန်တင်းထားခဲ့တာပါ။ကျူဝင်ပြီး9ရက်အကြာမှာတော့အဲ့ဒီတည်းက23မှာယောဂဘူးတွေ့ရှိခဲ့လို့သဆိုင်ရာဆေးရုံတွေစီအတိအသင့်ပဲပြောင်းခဲ့ကြသလိုဂျန်နဲ့ဆက်နက်ဦးကိုလည်းတိချထားဆစ်ဆေးခဲ့ပြီးဖြစ်ပါလေ။ဒါပေမဲ့အဲ့ဒီတည်းက19ဦးဟာကိုဗစ် -19 negative အဖြစ်ထွက်ထားပြီးမှနေဆက်ကိတ်ကနေတဆင့်ဖယ်ပြောင်းပေးခဲ့သူတွေဖြစ်တယ်လို့ထိုင်းနိုင်ငံကကိုဗစ် -19 ထိန်းချုပ်ရေးလုပ်ငန်းပြောခွင့်ရပုဂ္ဂိုလ်ကပြီးခဲ့တဲ့22ရက်နေ့တုန်းကပြောခဲ့တာပါ။ကိုဗစ်ယောဂါနဲ့ပတ်သက်ပြီးနိုင်ငံအသီးသီးကကျန်းမာရေးတာဝန်ရှိသူတွေအချင်းချင်းပုံမှန်ဆက်သွယ်ရှိနေတယ်လို့အခုလိုအခြေအနေမျိုးမှာလည်းထိုင်းနိုင်ငံတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောဝင်ရဒေါက်တာတန်းနိုင်စိုးကအခုလိုပြောပါတယ
်ကျွန်တော်တို့ဘက်ကဝင်သွားပြီးဟာတော့သိမှန်သာတော့သူ့ဘက်မှာပထမနဲ့ထိခဲ့တွေ့ခဲ့တယ်ဆိုတော့ HCO ဒီလူတွေကပြန်သိချင်တာဒါကြောင့်လဲဆိုတော့သူတို့နိုင်ငံမှာဒီလူတွေကသွားခဲ့လာခဲ့တဲ့ယာဆိုရင်ရှိရင်ဒါသူတို့မှာလည်း contact tracing ပြန်လိုက်ရတာပေါ့နော်ဒါကျွန်တော်တို့ကတော့ဒီပညာအရာလည်းသူတို့နဲ့တူတယ်ပေါ့ဒီလုပ်နေတဲ့နိုင်ငံစစ်အဲ့တော့သူကဒီလူတွေကိုပြန်ပေးတင်တယ
်ပြည်ပကပြန်လာသူတွေထဲမှာကိုဗစ်ရောဂါဘူးမရှိကြောင်းတစ်ဖက်နိုင်ငံမှာစစ်ဆေးခဲ့ပြီးဖြစ်ပေမဲ့လည်းမြန်မာပြည်ထဲဝင်လာသူတိုင်းဟာသတ်မှတ်ထားတဲ့နေရာတွေမှာတီးခြားနေထိုင်တာနဲ့ဗိုင်းရပ်စ်ပိုးရှိရှိစစ်ဆေးခံရမှာဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ
်ဟိုဘက်မှာဘလို့ပဲစစ်ခဲ့တယ်ဆိုတော့ကွာရန်တင်းဝင်နေတယ်ပဲပြောပြောကျွန်တော်တို့အနေနဲ့ကတော့ဒါပြန်တယ်ပြီးတော့သိရတဲ့နေရာရှိရပါတော့။ဒီစစ်မှာလည်းကျွန်တော်ကစောစောတိစောစောဖယ်ထုတ်ပါတော့။အဲဒီတော့ကျွန်တော်တို့ဘက်ကတော့ခုနပြောတဲ့ဟိုမှာ quarantine ဝင်ခဲ့တဲ့ဖြစ်စီဝင်ခဲ့တဲ့ဖြစ်စီ positive ဖြစ်ခဲ့တဲ့ဖြစ်စီ negative ဖြစ်ခဲ့တဲ့ဖြစ်စီကျွန်တော်ဆက်ရှင်းပါမယ်။နောက်တစ်ခုကဒီ covid ဒီရောဂါရဲ့တဘာဝပါလို့နည်းနည်းမှာဆက်များတာပေါ့နော်။စစ်တိုင်းလည်းသူကမတွေ့ဘူး။တမချင်းစစ်ခဲ့လို့မတွေ့ပေမဲ့ဒုတိယအချိန်စစ်တော့မှတွေ့တာပေါ့နော်။သူကရက်နေတာရင်းတာကိုခန္ဓာကိုယ်ရဲ့ခုခံအားနဲ့ပိုးနဲ့တုံ့ပြန်မှုပေါ့ကျွန်တော်လူနာရီထဲမှာတော့ရှိရတယ် positive side negative side ဆိုတော့
ကိုဗစ်ကရောဂါမပြီးဆုံးသေးပေမဲ့ပြည်တွင်းမှာနိုင်ငံတော်အဆင့်ကနေခြေလက်ဒေသအထိအလုံးဝိုင်းဝန်းဆောင်ရွက်နိုင်ရလို့ဒီလိုအခြေအနေမှာထိန်းချုပ်နိုင်ရတယ်လို့ဆိုပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်အပါအဝင်ရောဂါထိန်းချုပ်နိုင်ခဲ့ပြီလို့ယူဆရတယ်။တရုတ်နိုင်ငံမှာလည်းကူးစက်မှုတွေရှိလာနေလို့ပြည်သူတွေမပေါ်ဆဖို့ကိုတိုက်တွန်းထားပါတယ်။ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုတခွဲတီပြူလူနာ292ဦးတည်းကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ204ဦးအထိရှိထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ
။ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ကုန်တွေတဦးမှာကိုဗစ် -19 ရောဂါပိုးတက်ခွေစင်တာဖြစ်တွေ့ထားတာကြောင့်ရခိုင်ပြည်နယ်တွင်းရောဂါထိရှုပ်ရေးတူးမြင့်လှုပ်ဆောင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်စစ်တွေမျိုးကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုကုန်ကူးပြီးပြန်လာတဲ့ကုန်တွေတအုပ်မှာကိုဗစ် -19 ရောဂါပိုးကူးစက်ခံထားရတယ်လို့မနေ့ကကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။သူဟာပြီးခဲ့တဲ့ဇွန်လ22ရက်နေ့ကဘင်္ဂလားဒေ့ရှ်ဘက်ကနေစစ်တွေကိုတင်ပေါ်နေပြန်လာတာဖြစ်ပြီးသူနဲ့အတူထိတွေ့ခဲ့သူတွေကိုကွာရန်တိုင်းထားရှိဖို့လိုက်စားနေတယ်လို့ရခိုင်ပြည်နယ်တည်သူကျန်းမာရေးဦးစီးဌာနကပြောခွင့်ရဒေါက်တာ ာစိုးဝင်းပိုင်ကပြောပါတယ
်။23ရက်မီယာသူကဘင်္ဂလားကိုကုန်သွယ်သွားတဲ့တင်မောတစီနဲ့လိုက်လာတယ်တဲ့။အဲ့တော့အဲဒီလိုက်လာတယ်ဆိုတော့တင်မောမှာတင်မောသား6ယောက်ပါတယ်။နောက်အဲဒီ6ယောက်သူက23ရက်နေ့မှာတင်မောထွက်တဲ့အချိန်မှာသူကတန်မန်နဲ့ဆင်းတယ်။တန်မန်နဲ့ဆင်းပြီးတော့3မိနစ်နဲ့ဟိုတယ်ကိုသွားပြီးဟိုတယ်မှာ quarantine ဝင်တယ်တဲ့။အဲ့တော့တန်မန်တမားနဲ့3မိနစ်တမားကတော့ဆရာတို့လည်းရှာနေတော့ပုံစံနေတော့နော်။သူသိတာတဲ့စင်မောပေါ်မှာရှိရစင်မောသား6ယောက်က quarantine ကိုမနေ့ကပဲထည့်ထားလိုက်ပြီးပြီးနှာခေါင်းတို့ကနမူနာယူပြီးကိုယ်လုံးနေတယ်အဲ့တော့ hotel မှာလည်းသူနဲ့ ठी တွေ့နိုင်ွယ်ရှိတဲ့လူ3ယောက်ကိုနှာခေါင်း hotel quarantine ထားရတယ်နှာခေါင်းတို့ပဲယူပြီးကိုယ်လုံးနေတယ်အဲ့ဒါတော့ဆရာတို့ရဲ့စောင့်ရွက်ချက်ပဲပေါ့နော်လူနာကတော့ hotel မှာထားတာနေ positive ဖြစ်ပြီးဖြစ်တဲ့အတွက်မနေ့ညပဲဆရာတို့ကသူ့ကိုကြောင်းထားပြီးသူ့မှာတမန်ကြီးဆောင်းဆောင်းပေးနေတာနောက်သူကတော့ဘာမှလက္ခဏာမရှိဘူး
ယောဂဘူကူဆက်ခံရသူဟာမိသားစုဝင်တွေနဲ့ထိတွေ့ခဲ့တာမရှိဘူးလို့ပြောပေမဲ့ကျန်းမာရေးဌာနအနေနဲ့သေဆိုင်ဆက်လက်စုံစမ်းနေတယ်လို့ဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။လက်ရှိချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှလည်းကိုဗစ် -19 ယောဂဘူကူဆက်ခံထားသူတွေများပြားရှိနေတာကြောင့်ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နေဆက်ကုန်တယ်ရဲကိတ်ကိုယာယီပိတ်ထားတယ်လို့ရခိုင်ပြည်နယ်ကုန်တယ်နဲ့စစ်မှုလက်မုံအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်
။အဲဟုတ်တာဒီနေ့တောင်မှတို့ဟိုဟာလေကျွန်တော်တို့တရားတလောက်တော့ဟိုတရားဟိုဟာပေါ့လေဒီနှုတ်နဲ့တော့ကျွန်တော်တို့မနေ့ကတရားတော့တရားတော့ဟိုတကြီးတရားတော့ပိတ်ကြီးယာကြီးတော့ပိတ်တာမျိုးတော့ကျွန်တော်တို့ကသိထားပါတယ်ဘလို့တရားတော့ကျွန်တော်ပြန်ဖွင့်ဖို့အချိန်နေရတော့ဟိုမသိရသေးပါဘူးအန်ဒါဆိုကလည်းညချက်နဲ့ပိတ်ကြတာပါဟုတ်ကဲ့ဒါကတော့နည်းနည်းထိန်းနိုင်တော့ပြီနည်းနည်းဟိုဟာအင်ဂျင်နော်ပြီဆိုရင်တော့ဒါရယ်ကုန်သွေးလမ်းကြောင်းတွေတော့ကိုပြန်ဖွင့်မှာပါပဲ
လက်ရှိရခိုင်ပြည်နယ်တွင်ဓာတ်ခွေနမူနာယူစမ်းသပ်မှုတွေအရကိုဗစ် -19 ရောဂါကူးစက်ခံထားသူ7ဦးထိရှိနေပြီးဘူးတီတောင်မြို့မှာ2ဦး၊မောင်တော်မြို့နယ်မှာ6ဦး၊တောင်ကုန်းနဲ့တန်တွဲမှာ2ဦးနဲ့စစ်တွေမှာ2ဦးဖြစ်ပြီးအများစုမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာသူတွေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းရောဂါပိုးကူးစက်မှုတွေသေဆုံးမှုတွေရှိနေပါတယ်။အဲ့ဒီကနေထွက်ပြေးလာပြီးနေဆက်ချက်ကျော်လာသူတွေကိုမြန်မာအနာဘိုင်တွေကဖမ်းဆီးပြီး PCR စခန်းတွေကိုပို့ထားပါတယ်။သူတို့ကိုဓာတ်ခွေနမူနာယူစမ်းသပ်မှုအရတချို့မှာကိုဗစ် -19 ရောဂါပိုးတွေ့ရှိခဲ့ရပါတယ်။ရိုဟင်ဂျာတော်လုံးလက်ခံတဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာတွေနေရာပြောင်းရေးအစီအစဉ်ကိုယာယီဆန့်ကျင်ထားတာပါရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေလည်းပြင်းထန်နေသလိုစစ်ဆောင်ဥယျာဟာလည်းတသိန်းကျော်ချီရှိနေပြီးဒုက္ခသည်စခန်းတွေမှာလူဦးရေများပြားလာတာကြောင့်ဒုက္ခသည်တွေနေနဲ့ယောဂါပိုကူးဆက်ခံရမှာကိုစိုးရိမ်နေကြပါတယ်အဲ့ဒီဒေသတွေမှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားတာကြောင့်အခုလိုကိုဗစ် -19 ကပ္ပကယောဂါရင်ဆိုင်နေရတဲ့ပဏိပခဒေသတွင်းအရသာပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ရှိထားပါတယ်ကျွန်တော်တက်နိုင်စစ်တွေကလည်းသတင်းပေးပို့ထားတာပါ
ရခိုင်ပြည်နယ်ရသိတာမြို့နယ်မေယူမြင့်တွင်ရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာရေတပ်တင်ပေါ်ပြစ်ခတ်မှုဖြစ်ပွားခဲ့လို့အနီးနားရွာသားတွေတိမ်းရှောင်နေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရသိတာမြို့နယ်မေယူမြင့်တွင်မြန်မာရေတပ်တင်ပေါ်ကိုရခိုင်လက်နက်ကိုင်ဖွဲ့ကနေတင်မက်မှလက်နက်ကြီးနဲ့ပြစ်ခတ်ခဲ့လို့နှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းရသိတာမြို့ပရဟိတဖွဲ့ဝင်ကိုဘက်ကာကပြောပါရယ်
။မေယူခိုင်ရဲ့အခြေပတ်ကြံဟုတ်တယ်။ဆက်ကလည်းသူတို့လာတဲ့လမ်းကြောင်းကိုကျတဲ့လို့အဲ့လိုပြောတယ်ဒီတက်ကလည်းတောက်ချောက်ပြည့်ပြီးတော့နေနှလုံးကိုပြကြတာ
ဒီလိုပြကမှုတွေကြောင့်မေယူမြင့်ရှေ့ဘက်ကမှရှိတဲ့ရွာတွေကရွာသားတွေဒေလူရကိုသိမ်းရှောင်ထွက်ပြေးနေရတယ်လို့ရွှေလောင်းတင်ရွာသားတို့ကပြောပါတယ
်ဒီမှာမှဖြစ်တာကဒီမင်းဆန်းဆောင်ညာနဲ့ဟိုအောင်တင်ကြကဖြစ်တာအဲ့ဒါအပန်ကြလို့ရွာသားတွေကကြောက်လန့်ပြီးထွက်ပြေးနေကြတာကျွန်တော်တို့ဟိုရွှေလောင်းတင်တန်းပြေမင်းဆန်းဆောင်ကြီးမြင့်ကျတဲ့ရွာတွေကတော့ထွက်ပြေးရတာပေါ့ရသားတွေချစ်ချင်းမှုရှိဒါမှမဟုတ်နေရာဆောင်ပူကြီးချောင်းရှိနေမှာကဟိုနေရာကြီးကြတော့ပြုခွင့်တိကျတယ်
ဒီနေ့နဲ့ပိုင်းမှာမေယူမြင့်တွင်ကမြန်မာစစ်တပ်ရေရင်ကိုအေဘက်ကလက်နက်ကြီးနဲ့ပစ်ခတ်ပြီးရေရင်ဘက်ကလက်နက်ကြီးတွေနဲ့ချေးရွာဘက်ကိုပြန်လည်ပစ်ခတ်တာလို့ဒေသခံတွေကပြောပါတယ်ရေသိတာမြို့နယ်မေယူမြင့်တွင်မြန်မာရေသတင်းပေါ်ပစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတမတော်ပြောခွေရဘုံမကျုပ်စော်မင်းသွန်းကိုဆက်သွယ်မေးမြန်းရမှာအခုလို့ပြောပါတယ
်ဒီမနက်6နာရီလောက်မှာတော့အဲဒီရွှေနောင်းတင်ရွာသားလေးမှာတဲ့ပြေးတော်ကတည်းကပစ်ခတ်ခံရတာရှိတယ်ဘက်ကပြန်လည်ပစ်ခတ်တာရှိတယ်ထိခိုက်ဒဏ်ရာရှိတော့မရှိပါဘူး
အလားတူရခိုင်လက်နက်ကိုင်ဘက်ကလည်းဒီကနေ့ပြစ်ခတ်တိုက်ခိုက်မှုအခြေအနေနဲ့ပတ်သက်ပြီးတရင်ရောက်ရှိတာမရှိသေးဘူးလို့အေအေပြောခွေရခိုင်ဒုက္ခကပြောပါတယ်။ပြီးခဲ့တဲ့ဇွန်လ17ရက်နေ့ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားရသိတာမြို့နယ်စောက်ခတ်ကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသား49ဦးပိတ်မိနေခဲ့ပါတယ်။ဒီပိတ်မိရွာသားတွေကိုတန်ခါတော်တွေနဲ့ပရဟိတဖွဲ့တွေကတွားရောက်ကယ်ဆုတ်ခဲ့ကြပြီးလက်ရှိမြို့နယ်အကစားရုံမှာယာယီနေရာချထားပေးပါတယ်။စောက်ခကျေးရွာမှာမြန်မာစစ်တပ်ကနေနေရာယူသားဆဲအခြေအနေကြောင့်ဒီစစ်ဆောင်တွေနေရာပြန်ဖို့မဖြစ်နိုင်သေးဘူးလို့ရသေတောင်မြို့ပရဟိတဖွဲ့ဝင်ကိုဘက်ကာကပြောပါတယ် ตอกกะจีโยกะสิช่องน่ะจะหลูๆอฉิช่องเนี่ยกว่าจะมาหนูพี่ๆเจ้าชื่อเดียวตามไม่ได้ตอกกะจีโยลงอ่ะไอ้พวกเปลี่ยนลงไม่ได้หรอกหลีลงได้หลูได้อ่ะเลยดีกว่าซื้อมามาดีกูจ้างมาลงได้ยาลงสิอะเป็นไม่ได้หรอกประมาณสิจ้างมาแล้วอ่ะมายอได้อ่ะไม่เข้าหูหรอกโบด้วยหมู่ดีมาเป็นบุคคลอ่ะไม่ได้ก็ ဒီခိုင်းပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဆက်လက်ဖြစ်ပွားနေစေဖြစ်ပြီးတမရုံအနေနဲ့ရခိုင်ပြည်နယ်အတွင်းအေအဖွဲ့အစီရှိမှုကိုလက်မခံသလိုအေဖက်ကတော့ရခိုင်ပြည်နယ်အတွင်းအခြေပြုရေးကိုဦးတည်နေတာကြောင့်အပြည့်အစုံနဲ့ငြိမ်းချမ်းရေးအတွက်ခက်ခဲအုံမဲ့အခြေအနေမှာရှိနေပါတယ်။၂၀၁၈ခုနှစ်နှစ်ကုန်ပိုင်းကနေ၂၀၂၀ခုနှစ်ထိ၂ ကျွန်တော်ကတော့ဒီနိုင်ငံရေးတာမှာတော့အဲ့ဒီချွေနောင်တင်ရွာနာလေးမှာတဲ့ကျွန်တော်နိုင်ကွင်းအိမ်VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
VOA American တဲ့ Radio နဲ့ ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအချိန်နဲ့ည9:00နာရီကနေ10:00နာရီအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့ပြင် VOA Facebook အစမ်းနာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ไตปวยนี่ปิ้นถ่านနေတဲ့ရခိုင်ပြည်နယ်တွေကဒိန်းနဲ့ချီတဲ့ဆစ်ဆောက်ဒုက္ခတွေလူလူရင်းနဲ့ရေးပေါ်ကူညီလိုအပ်ချက်တွေရှိနေတဲ့အကြောင်းပြောပြပေးကြပါမယ်ကျွန်မစုမမ ဟုတ်ပါတယ်ဒီရပိုင်းထဲမှာနေသားဆောက်ရက်တက်ဖွဲ့ဝင်တချို့ထိခိုက်တေဆုံးတဲ့အထိရခိုင်လက်နက်ကင်တဲ့အေအေနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရခိုင်ပြည်နယ်ထဲမှာနေရက်စွန့်ခွာထွက်ပြေးသူတွေပိုတိုးလာနေပါတယ်
စီးရင်တိမမှုတွေကြောင့်လက်တလောခံမှန်းချေဒုက္ခတဲ့တသိန်း600လောက်ရကျော်ရှိနေရကနေနောက်ထပ်တိုးလာနိုင်တယ်လို့လည်းရခိုင်တိုင်းရင်းသားမျိုးနွယ်များအစီအုံ IC ရဲ့အတွေ့အမှုကိုစောစောထုံးကပြောပြပါတယ်။ဟိုနောက်ထပ်တိုက်ပွဲတွေကြောင့်ဆွေပြေးနေရာတွေဟာလက်ရှိကခိုင်ပြည်နယ်အစွန်းအဖက်ကတော့ဒီကိုဗစ်ဖြစ်လာတဲ့နောက်ပိုင်းမှာထောက်ဝင်းပုံးတွေတော်တော်များရောကြတော့တာကိုတွေ့ရတယ်။အခုလောလောဆယ်ကတော
ခင်အလူရှင်တွေကကူပေးနေကြတာရှိပါတယ်။လာနေရှိပြီးတော့ကျွေးထားမယ်စမ်းမျိုးဆိုလို့ရှိရင်တော့ဒီတပ်ခန့်ပွင့်စီတွေမှလည်းမနိုင်မနေရဲ့အခြေအနေမှရှိတယ်
။ဒီရပိုင်းတိုက်ပွဲတွေကြောင့်ဒုက္ခတွေတွေပိုတိုးလာသလိုတချို့ယာယီခိုလုံရဲစခန်းတွေမှာစားနပ်ရိက္ခာပြက်လက်လာနေတယ်လို့ရပိတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကလည်းပြောပြပါတယ
်။တော့လောလောဆယ်မှာဒီကျမတို့ရပိတော်မျိုးတွေမှာဆိုရင်တော့ဟိုတော်တော်များများတော့သူတို့ဒီအမှုကလုံခြုံရေးအောက်မှာတော့ရောက်တော့ပြီ။ဒါပေမဲ့တချို့တော့အခုလောလောဆယ်မှာအာဒီတိုက်ပွဲတွေကိုရှောင်ပြီးလာနေတဲ့လူတွေကတော့နေရာမရှိသေးတာတွေရှိပါတယ်။ဥပမာတိုက်ပွဲမဖြစ်ဘူးဆိုရင်တချို့လည်းကိုယ်အိမ်ကိုပြန်တော့တာတွေရှိပါတယ်။နောက်တစ်ခါကျတော့အခုတိုက်ပွဲတွေဖြစ်နေပြန်ပြီးဆိုရင်သူတို့အစုလိုက်ပေါ့နော်ဒီအုပ်စုလိုက်ပြန်လာတာတွေရှိပါတယ်။အခုတလို့ဒီတရေနှစ်ရက်မှပဲဒီကြောက်တန်းတိုက်နေတာခောက်ခက်တို့ဖြီးဆွေးတို့ကဒီတက်မတော်ရဲ့နေရာဝင်ယူထားတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်တိုက်ပွဲဖြစ်မှာကိုကြောက်တဲ့အတွေ့အဲ့ဒီကရောသွားတယ်ဆိုလို့ရှိရင်ရသေးတော်ကိုတော်တော်များများရောက်ရှိနေတာတွေကိုတွေ့ရပါတယ်ဟိုအန်ဖက်တွေမှာတော့တော်တော်များများအခက်ခဲတွေရှိတယ်သူတို့ကစားစရာဆန်တွေတော့မရှိဘူးဆိုတာကိုလည်းသိရပါတယ်အဲ့တဲ့ကြောင့်ကျွန်တော်တို့ကဒီလောက်ကုန်ရင်တော့တကယ်လို့ဒီအဲ့ဒီအန်ဖက်တွေကိုခရီးသွားခွင့်ရမယ်ဆိုရင်ပြမရှိဘူးဆိုရင်ကျွန်တော်တို့ကအဲ့ဒီဖက်တွေကိုဆန်တွေရောစားစရာတွေရောယူပြီးတော့ကိုယ်ကြီးဘုအစီအစဉ်တော့ကျမတို့လုပ်ထားပါလေရှင့
်ရခိုင်ပြည်နယ်မှာဒုက္ခသည်တွေရဲ့လုံခြုံရေးကပ်ဘေးအန္တရာယ်သာမကမိုးရင်းကာလရာသီဥတုထံနဲ့လည်းရင်ဆိုင်နေကြရတာပါဒီအတွက်လည်းတာဝန်ရှိတဲ့အစိုးရအနေနဲ့ထိထိရောက်ရောက်အကူအညီပေးစေချင်ပါတယ်လို့ရခိုင်မျိုးသားပါတီ AMP ရဲ့အတွေ့အမှုတစ်ဦးအောင်မရကျော်ကပြောပါတယ
်အခက်ခဲကတော့မျိုးစုံပါပဲဆိုရာဖွဲကလည်းသူတို့ကိုယ်တိုင်နဲ့မလုပ်လုံးမဲလူတွေဒီ NGO ဖွဲ့တဲ့ကျွန်တော်တို့ဒီလို volunteer လုံးမဲအဲ့ဒီအဖွဲ့တွေကလုံးချိန်ပါတယ်ဆိုပေမဲ့အဲ့ဒီလုံတဲ့လူတွေကိုလည်းရှောက်ပြင်သူတို့ကတားတယ်အဲ့လိုမျိုးဆိုတော့ဒုက္ခတွေရဲ့အခက်အခဲကတော့ มาเจอพี่นายอ๋อตัวตัวคนดุขายอย่างนี้จ้าเลยสุดมากนะฉันเอาเรื่องใครพี่มาตีเดียดแต่ไม่มัวตีสุดเลยยี่ยี่เซนเลยพี่เดียวเช็คอยู่ก็ด้วยเทเวเลยเส้นมาเกี่ยวถ้าตัวคนดุขายอย่างนี้บ้างมัวกาเดเลยลงลงเราไม่ชิวลงลงเราพี่เอาด้วยดีมาเดียดนายเซนเลยก็อะไรมัวกาเดเลยลงไปไม่สุดเลยหาวเลยสุดยังก็
อาราเรโกทั่วขึ้นมาเป็นผู้พิจารณาพิจารณาอารมณ์อยู่อารมณ์อยู่จะจำใจดีจอมิสเรนดูข้าเดือดหูปุ่งจีดูข้ายาวอ่อนแผ่นที่มีตลาดโลจนารุกาอารมณ์อยู่เวียนเนี่ยคุณอาจจะมาก็สานามุกุนีเป้สายยาที่ไหนสาวยาเยมูยูเอ็นโอชาเย่จงรักนักแสดงยานิทุกยันเจียยาเยบงเจ้าดอมยาอุ้มยูเนกาเสียชาวสแคนีมาเยจีนีราเจ้าตะจีเยอเรกลิงเอรินเน่กูเวียนเราเนโกเบลูยาโกจังช่วยเบกยาเจ้าเนกูนีเป้ยพ่อเรกาเยบอกูนีนายอังพิมเซนเนจังโอเล่ทุ
ောက်ထားမှုကိုကန့်ကွက်တဲ့ရန်ကုန်မြို့ကတက်ကြွလှုပ်ရှားသူ9ဦးကိုငင်းစုစီဥပဒေပုံမှန်တွေနဲ့အမှုဖွင့်ထားတဲ့အကြောင်းကိုကျွန်မမိခောက်ပြောပြပေးသွားပါမယ်။ဆိုင်းကြီးနယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းကြီးနယ်ပလဝါတို့မှာအင်တာနက်လိုင်းဖြတ်တောက်ထားတာတစ်နှစ်ပြည့်အနေနဲ့စာတမ်းပါအင်ကြီးဝစ်ဆင်ပြီးတော့အွန်လိုင်းကမ်ပိန်းလုပ်တာအပြင်တက်ကြွလှုပ်ရှားသူတချို့ကရန်ကုန်စုလီဂုံးကျော်တံတားပေါ်မှာရခိုင်နဲ့ချင်းအင်တာနက်လိုင်းဖြတ်တောက်မှုအလိုမရှိစစ်ရာဇဝတ်မှုကျူးလွန်နေတာကိုသိမှဆိုလို့အင်တာနက်ဖြတ်တောက်တာလားအစတဲ့စာရန်တွေကိုဂျွန်လ21ရက်နေ့ကကတ်ခဲ့ပါတယ်အဲ့ဒီလိုအင်တာနက်ကမ်ပိန်းလုပ်တာနဲ့စုလီဂုံးကျော်တံတားပေါ်မှာစကတ်မှုကြောင့်ဆိုပြီးအတန်အဖွဲကမောင်ဆောင်ခအပါအဝင်9ဦးကိုငိမ့်စုစီဥပဒေပုံမှန်19နဲ့အမှုဖွင့်ခံထားရတယ်လို့ကာယကံရှင်တွေကပြောပါတယ်။မနေ့ကလည်းရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလဝမြို့တို့မှာအင်တာနက်လိုင်းဖြတ်တောက်ထားတာနဲ့ပတ်သက်လို့အင်တာနက်ကမ်ပိန်းဥဆောင်ပြုလုပ်တဲ့ကိုမျိုးမင်းထွန်းကိုလည်းငိမ့်စုစီဥပဒေပုံမှန်19နဲ့အမှုဖွင့်ခံထားရပါတယ်။ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်မှာအင်တာနက်လိုင်းဖြတ်တောက်ထားတာနဲ့ပတ်သက်ပြီးအွန်လိုင်းကမ်ပိန်းကိုရခိုင်တပြည်နယ်လုံးအပါအဝင်တခြားမြို့နယ်တွေမှာပြုလုပ်ခဲ့ကြပါတယ်။အခုလိုတက်ကြွလှုပ်ရှားသူတွေကိုငိမ့်စုစီနဲ့တရားစွဲခံရတဲ့အပေါ်မြန်မာနိုင်ငံရှေ့နေမြောက်ကွန်ရက်ကတရားလွှတ်တော်ရှေ့နေဦးကြည်မြင့်ကတော့တရားဥပဒေနဲ့မျှတမှုမရှိဘဲဥပဒေကိုလိုရာပုံတင်နေတာမျိုးတွေနဲ့အရေးယူတာတွေဖြစ်နေတယ်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။နော်ဒီလိုအရေးယူရရာဥပဒေနဲ့ညီလားဆိုတာအဲ့ဒါနဲ့ပတ်သက်လို့ကတော့သူတို့လှုပ်တာသူတို့လှုပ်တာဆိုရင်သူကဥပဒေနဲ့ညီရယ်ပဲသူတို့စိတ်ထဲမှာဥပဒေမောင်းမောင်းမကြိုက်ဘူးဆိုရင်အဲဥပဒေနဲ့မညီဘူးပဲအဲ့ဒါအစိုးရအဆက်ဆက်စစ်အစိုးရအဆက်ဆက်ကိုင်ဆိုးရတာအဲ့ဒီအစိုးရလည်းဒီလမ်းကြောင်းပေါ်မှာပဲစစ်အစိုးရတော့မဆိုးမလို့အဲ့လမ်းကြောင်းပေါ်မှာပဲရှိနေသေးတယ်ဆိုတာကိုကျွန်တော်တို့ကဝမ်းနဲ့သာတွေ့ရတယ်နော်အဲ့တော့မလို့ကျွန်တော်ကတော့ဒီလိုတရားစိုးဆိုမှုတွေကိုဥပဒေနဲ့ညီလားမညီလားဆိုတာမှာအနာရတဲ့လူတွေအမျိုးမျိုးအသေးပြဖွင့်ဆိုနေတယ်အဲ့ဒါကိုတော့ကျွန်တော်စိတ်နဲ့မကောင်းဘူးရှုံနဲ့ရှုံချတယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်ဗျာ
လက်ရှိအချိန်ထိစီရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ကပလဝမြို့တို့မှာအင်တာနက်ကိုပြီးခဲ့တဲ့2019ဇွန်လ21ရက်နေ့ကအနာပိုင်းတွေကစတင်ပိတ်ခဲ့တာလည်းဖြစ်ပါတယ်အခုလိုဥပဒေကိုလိုတလိုပုံသွင်းနေတဲ့အခြေအနေမှာအစိုးရဘက်ကမတရားဖိနှိပ်လုပ်ကင်တာတွေကိုပုံရင်ဆိုင်နေရတာမို့တတိထားနေထိုင်နေရတယ်လို့တက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ကိုသက်ဆွေဝင်းကပြောပါတယ
်ကျက်တယ်လားအစိုးရဆိုင်တွေပုံကပူပီးဆူရနေတာဖြစ်မှာပေါ့နော်ဒါနိုင်ငံတကာအနေနဲ့ပြောပြဖြစ်လာလိမ့်မယ်အထူးသဖြင့်ရခိုင်ရေးဖြစ်နေတာပေါ့ဒါအောင်မဆိုရဒီဟိုဟာဆက်ပြီးတော့ဖိနှိပ်တဲ့ပုံစံမျိုးနဲ့ဒီရခိုင်ရေးပြောတဲ့လူတွေကပြောမရအောင်အခုလုပ်လာတဲ့ပုံစံမျိုးကိုဟိုဒါမျိုးတွေလှုပ်လာတာများလို့ရှိရင်ဟိုဟာနိုင်ငံတကာမှာနောက်ထပ်ရခိုင်နဲ့ပတ်သက်ပြီးနောက်ထပ်ဒီဘက်ကထရှင်းရတာမျိုးဖြစ်သွားတဲ့အနေအထားဖြစ်သွားနိုင်တယ်ပေါ့နော်မကောင်းဘူးအဲ့တော့ဒီဟိုဟာဒီပြင်းနဲ့အခုဆိုလို့ရှိရင်ဒီအကြမ်းဖွဲ့ပြီးရဲ့ဒီအခက်ခဲတဲ့အားလည်းတော်တော်ကြီးကိုကျွန်တော်ချင်းလာတယ်ပြောရမယ်ဘလို့မှမဖြစ်စေတဲ့ကိစ္စတော်တော်ဆိုးနေနေကြတော့ဖြစ်လာပါတော့ပြောရရင်လူတွေကဒါလည်းပတ်သက်ပြီးကြောက်လာအောင်ရခိုင်ကိစ္စလည်းပတ်သက်ပြီးကြောက်လာအောင်မပြောရရင်လုပ်တဲ့ဟာမျိုးတွေဖြစ်လာတာကိုတွေ့ရတယ
်ရခိုင်မြောက်ပိုင်းမြို့နယ်ချုံနယ်ချင်းပြည်နယ်ကပလဝမြို့တို့မှာအင်တာနက်ပိတ်ပင်ထားမှုတွေကိုလည်းရုံသိမ်းဘူးလားတမကလူခွင့်ရုံကတိုက်တွန်းခဲ့သလိုအမေရိကန်ပြည်အောင်စုအပါအဝင်ရုံအခြေစိုက်အနောက်နိုင်ငံတန်ယုံအချို့ကလည်းအဲ့ဒီလိုအင်တာနက်ပိတ်ပင်ထားမှုကြောင့်လာမယ့်ရွေးကောက်ပွဲနဲ့ကက်ရောကပညာပေးတွေအတွက်ထိခိုက်စေမယ်လို့သတိပေးခဲ့တာတွေရှိပါတယ်ဒီလိုအင်တာနက်ပိတ်ထားတာကြောင့် COVID-19 ကမ္ဘာကပ်ရောဂါရင်ဆိုင်နေရတဲ့ပြည်ပခဒေတာအတွင်းကအရက်သားပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိနိုင်တယ်လို့လည်းကုလသမဂ္ဂကမှတ်ချက်ပြီးပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ထိုင်းနိုင်ငံတပ်ဖြိုင်းမဲဆောက်မြို့ရဲ့မဲတောင်ရက်ွက်အတွင်းကနေတလုံးကိုထိုင်းနေကြောင်ရဲတပ်ဖွဲ့နဲ့နေကြောင်တက်အမှတ်346တရင်တပ်ဖွဲ့တွေကဇွန်လ23ရက်နေ့ကဝင်ရောက်တာဖိဖမ်းဆီးခဲ့တာပါထိုင်းနိုင်ငံသား2ဦးနေထိုင်နေတဲ့နေအတွင်းမှာစစ်သုံးလက်နက်မျိုးစုံ33လက်ပါဝင်ပါတယ်ဒီထဲမှာ AK-47 ဆက်လက် M16 rifle M-29 လောင်ချာပြင်အတန်တိတ်ကြိယာတက်ဆင်ထားတဲ့ rifle တွေကိုပါတွေ့ရှိခဲ့ပါတယ်ဒါအပြင်လက်နက်မျိုးစုံရဲ့ကြီးစံအမြောက်များနဲ့လက်ပစ်ပုံးတွေပါဝင်တာပါအခုဖမ်းဆီးလိုက်တဲ့စစ်သုံးလက်နက်တွေဟာမြန်မာနိုင်ငံဘက်ကလူနဲ့သူလက်နက်ကင်အဖွဲ့တွေစီကိုပို့ဆောင်တဲ့လက်နက်တွေဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်လက်နက်တွေဖမ်းပြီးရတဲ့ပတ်သက်လို့ထိုင်းရဲချုပ်စက္ကထရိတ်ကအခုလိုပြောဆိုသွားပါတယ
်ကျေကတရားဘာဘာမျိုးဒါစုံဘိုင်းလို့တာဖဲ့การเมืองหรืออะไรก็แล้วแต่อย่างที่เราเคยจับกลุ่มแล้วก็พอจะทราบข่าวมาลักษณะแบบนั้นนะครับ
ท้ายเยจุดเจอสุดตัวละก็တော့အခုလိုမျိုးနှစ်နိုင်ငံနယ်စပ်မှာဖမ်းဆီးခဲ့တဲ့စစ်သုံးလက်နက်ပစ္စည်းတွေဟာထိုင်းမြန်မာနှစ်နိုင်ငံအမျိုးသားလုံခြုံရေးဆိုင်ရာနဲ့တက်ဆိုင်နေတာကြောင့်မိမိတို့အနေနဲ့ထိုင်းနိုင်ငံအတွင်းမှာရောတစ်ဖက်နိုင်ငံအတွင်းမှာပါအမျိုးသားလုံခြုံရေးထိခိုက်စေမဲ့လုပ်ရက်တွေကိုခွင့်ပြုမှာမဟုတ်ဘူးဆိုပြီးပြောဆိုသွားတာလက်နက်တွေနဲ့အတူဖမ်းဆီးလိုက်တဲ့ထိုင်းနိုင်ငံသားနှစ်ဦးကိုတော့ဆက်လက်စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းဆိုပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမကြာခဏဆိုသလိုလက်နက်တွေဖမ်းမိတာတွေရှိပြီးဖမ်းမိတိုင်းမှာမြန်မာနိုင်ငံဘက်ကိုပို့မဲ့လက်နက်တွေဖြစ်ကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ UAE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
COVID-19 ကပ်ဘေးကာလတရုတ်နိုင်ငံအတွင်းလူကုန်ကူးခံရတဲ့မြန်မာအမျိုးသမီး၂ယောက်ကိုမြန်မာတန်ယုံကကယ်ဆယ်ကူညီပေးပြီး၂ရက်ပြန်ပို့ခဲ့ပါတယ်ဒါပေမဲ့တရုတ်နိုင်ငံထဲမှာအခုလိုမြန်မာလူမျိုးတွေလူကုန်ကူးခံရမှုတွေကအများကြီးရှိနေသေးတာကြောင့်အစိုးရအနေနဲ့တိထက်ပို့ပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်နေသေးတယ်လို့လူကုန်ကူးခံရသူတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေကပြောတဲ့အကြောင်းကိုတင်ပြချင်ပါတယ်ကျွန်မအင်တနာထုံးပါ2019ခုနှစ်ကတရုတ်နိုင်ငံမှာဇနီးမယားအဖြစ်ရောင်းစားခံခဲ့ရသူအမျိုးသမီး၂ယောက်ကိုတရုတ်နိုင်ငံဘေကျင်းမြန်မာတန်ယုံအကူအညီနဲ့ဇွန်လ18ရက်နဲ့21ရက်တို့မှာမြန်မာနိုင်ငံသို့ပြန်ပို့ပေးခဲ့လို့ဘေကျင်းမြန်မာတန်ယုံကဇွန်လ22ရက်နေ့ကထုတ်ပြန်ပါတယ်2019ခုနှစ်တစ်နှစ်လုံးနဲ့2020ခုနှစ်ဇွန်လအထိဘီဂျင်းမြန်မာတန်ယုံကလူကုန်ကူးခံရသူ22ဦးကိုကူညီပေးခဲ့ရတယ်လို့တန်ယုံရဲ့တာဝန်ရှိသူကဆိုပါတယ်အခုကိုဗစ်ကာလမှာတော့လူကုန်ကူးခံရမှုကမရှိသလောက်လျော့နည်းနေတယ်လို့ဘေကျင်းမြန်မာတန်ယုံရဲ့တာဝန်ရှိသူကပြောပါတယ်
။ဒီကိုဗစ်ကာလကြားထဲမှာတော့တိတ်မရှိပါဘူးခင်ဗျ။မရှိပါဘူး။ကိုဗစ်ကာလမတိုင်ခင်ပေါ့နော်ကျွန်တော်တို့စီးရင်လေးတွေပြုစုတာပါ။ကျွန်တော်ဒီနေ့ထိဆို22ဦးရှိတော့ပါပြီ။ဒီကာလမှာကျွန်တော်တို့မတွေ့ရတော့ကြာပါပြီ။ဒီရောဂါဖြစ်တဲ့ကာလလေ။ဆိုလိုပါတော့တလာရရနေပြီးတော့အခု5လပိုင်း6လပိုင်းနေမတွေ့ခဲ့ရဘူးနော်။အခုကြာမှတစ်ခါထပ်ပြီးတော့ဒါလေးကျွန်တော်စာရောက်လို့ဒါလေးကျွန်တော်ကူညီဆောင်ရွက်ပေးလိုက်တာဖြစ်ပါတယ်ခင်ဗျာ။ဟုတ်အခုတော့ပိုင်းတော့ရှိတော့ရှိတယ်တဖြည်းနဲ့တော့နင်းလာတယ်ပေါ့
တရုတ်နိုင်ငံကိုလူကုန်ကူးခံရသူတချို့ကိုတရားမဝင်ဖျက်ကျော်သွားလာတယ်ဆိုပြီးဖမ်းဆီးတာမျိုးတွေရှိလာကြောင်းတချို့ကအစိုးရဘက်ကအကူအညီတောင်းဖို့မရဲတာမျိုးတွေရှိနေတယ်လို့လူကုန်ကူးခံရတဲ့အမျိုးသမီးတွေကိုကူညီပေးနေတဲ့ကချင်အမျိုးသမီးအဖွဲ့ KWAT ရဲ့ပျော်ရွှင်ဆိုခင်ရှိသူမတ်ဆန်ထရယ်ကပြောပါတယ်2019ခုနှစ်တစ်နှစ်လုံးနဲ့ခုဇွန်လအထိလူကုန်ကူးခံရလို့ KWAT ကိုအကူအညီတောင်းခံလာကြသူက20လောက်ရှိတယ်လို့မတ်ဆန်ထရယ်ကပြောပါတယ်တရုတ်နိုင်ငံအတွင်းကိုလူကုန်ကူးခံရတဲ့အမျိုးသမီးတွေများပြားလာနေတာကြောင့်လူကုန်ကူးမှုတိုက်ဖြတ်ရေးကိုအစိုးရအနေနဲ့ဒီထက်ထိထိရောက်ရောက်စောင့်ကြည့်အရေးယူတင်တယ်လို့မတ်ဆန်ထရယ်ကဆိုပါတယ
်။ETGF လည်းလုပ်တယ်ဒါပေမဲ့သူတို့မှလည်းအနေချက်အများကြီးရှိတယ်။အဓိကတော့ budget ကိုသူတို့ကောင်းကောင်းမတုံးနိုင်တဲ့အပိုင်းတွေရှိတယ်။ဘာလို့လဲဆိုတော့တကယ်လို့များခေါ်ယူမယ်ဆိုရင်တော့သူတို့ဘာသာသူတို့budget ထုတ်ပြီးမှခေါ်ယူနိုင်တဲ့အပိုင်းတွေတော့မလုပ်နိုင်ဘူး။ကျွန်မတို့ KWAT ဘာမှမပြီးပြပါအောင်ဆိုတဲ့ဟာမျိုးတွေနဲ့လုပ်တယ်ဆိုတော့သူတို့တတိယလုပ်ဖို့အတွက်ကဘတ်ဂျက်အနည်းချက်ရှိတယ်လို့ကျွန်တော်တို့မြင်တယ်။နောက်တစ်ခုကတော့ဒီအစိုးရအနေနဲ့ဒီ HTF အနေနဲ့ဒီရက်ရွာတွေမှာ monitoring လုပ်တာသူတို့သိရအမှုတွေဖြစ်တယ်ဘာရွာတွေမှာပဲပုံအမှုဖြစ်တယ်ဆိုတော့သူတို့သိတယ်။ဒါပေမဲ့သူတို့ monitoring မလုပ်ဘူးအဲ့လိုမျိုး process လည်းသူတို့မလုပ်ထားဘူးပေါ့နော်။လုပ်ထားတာမတွေ့ဘူးသူတို့ကများတော့ဖြစ်ပြီး Dulu station lupa ada luar jela, mesti nala alam juga mereka dulu ni ada objek thayne. Ichi je aku abai di migration issue, bangau nama lele pain bono, alam juga le, sih ya, semaru dulu je cengah bono, alam juga ane cedok sih ya.
Sebab yang ni sih, IDB sekarang ni gua terbang mulai cakap lagi dah cak, toka teri ya sahun ni je aduan gua bujang ni nanti orang nengah alu dulu, bovi lupa pelarai lomas sendiri suai. ကတိပြုအေတီကလူကုန်ကူးခံရသူအမျိုးသမီးတွေကိုကူညီပေးနေတဲ့စခန်းတွေဟာနေဆက်တခြားမှာရှိသလိုKIAA ထိန်းချုပ်တဲ့မိုင်းကြရန်နဲ့အစိုးရထိန်းချုပ်တဲ့မူဆယ်ဖက်မှာလည်းရှိပါတယ်။လူကုန်ကူးခံရသူတွေထဲမှာမြန်မာပြည်အောက်ပိုင်းဒေသကပိုများတာကိုတွေ့ရတယ်လို့ကူညီပေးတဲ့အဖွဲ့အစည်းတွေကဆိုပါတယ်။ကချင်ပြည်နယ်ဟာမြန်မာမှာတတိယအများဆုံးလူကုန်ကူးခံရတဲ့ပြည်နယ်ဖြစ်တယ်လို့ကတိပြုအေတီကပြောပါ
ချင်းငွေရရှိနိုင်ရေးအစိုးရဘက်ကပြန်လည်တုံ့တက်စီစစ်မဲ့အကြောင်းတင်ပြပေးပါမယ်ကျမတင်ကြီးထိုက်ပါ COVID-19ကာလအစိုးရရဲ့စီးပွားရေးပြန်လည်ဥမော်ရေးအခုညှိပေးတဲ့ချင်းငွေအစီအစဉ်တွေမှာရောပုဂ္ဂလိကဖန်တွေကစီမံခန့်ခွဲနေတဲ့ဂျိုက်ကာဂျပန်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီချင်းငွေအစီအစဉ်တွေမှာရောအသေးစားအလတ်စားလုပ်ငန်းတွေလက်လီလုပ်ငန်းတွေချင်းငွေရဖို့ကမလွယ်ပါဘူး အင်္ဂါနေ့ကလုပ်တဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကြားဆွေးနွေးမှုအတွင်းမှာတော့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကလက်လီအယောင်ဆိုင်လုပ်ငန်းရှင်တွေနောက်အသေးစားအလတ်စားလုပ်ငန်းရှင်တွေချင်းငွေရရှိနိုင်ရေးပြန်လည်တုံ့ပြန်မယ်လို့ဂရုပြုသွားပါတယ်။မျိုးဖြာလုပ်ငန်းတွေအတွက်ဝေးရေးချိပေးတယ်နေမှာပေါ့နော်။ဝေးချိပေးတယ်နေမှာပို့ပြီးတော့အဲလက်လီလုံစားတဲ့လူတွေအတွက်လွယ်ကူအောင်လုပ်ပေးပါဆိုအဲ့ဒါတော့ချိပေးပါမယ်။
COVID-19ကြောင့်ကုန်သွယ်မှုအပေါ်တက်ရောက်မှုတွေကိုရုပ်သံကနေဆွေးနွေးကြတာမှာစီးတီးမတ်ရဲ့ MD ဒေါ်ဝင်းဝင်းတင်ကလက်ရှိလက်လီလုပ်ငန်းရှင်တွေကြုံတွေ့ရတဲ့အခက်အခဲတွေကိုထောက်ပြပါတယ်။ဝေးချေးအရင်းအရာရှိဖို့အတွက်ခက်ခဲတာ။ဒီနေ့ပညာရရှိဖို့ခက်ခဲတာ။ဈေးကွက်ဝေဆူရရှိဖို့ခက်ခဲတာဆိုပြီးတော့ကျွန်တော်တို့အဲ့ဒါတွေကိုအများနဲ့ကြားသိရပါတယ်။
နောက်အစိုးရရဲ့ချင်းငွေရရေးမှလည်းကန့်သက်ချက်တွေများတဲ့အပြင်ပုဂ္ဂလိကဘဏ်တွေစီမံခန့်ခွဲတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ချင်းငွေတွေကလည်းလုပ်ငန်းကြီးတွေကပဲရယူနေတယ်လို့ဂျမ်ဂျဲစားတောက်ကုန်ထုတ်လုပ်ငန်းရှင်ဒေါ်သက်စုထေကပြောပါတယ်။
တကယ်ဆိုရင်လုပ်ငန်းလုပ်နေတဲ့လုပ်ငန်းရှင်အသေးလေးတွေမှာကြတော့ဘယ်လိုမှဟိုအဲ့ဒီပူးစက်တော့မညှော်မှန်းလို့မရတဲ့အနေအထားမျိုးဖြစ်နေပါရဲ့။ဟိုကတကယ်ချင်းငွေရလိုက်တဲ့လုပ်ငန်းတွေဆိုတကယ်ကိုခိုင်ခိုင်မာမာလုပ်ငန်းခိုင်ခိုင်မာမာရှိနေတဲ့လုပ်ငန်းကြီးတွေပဲကြားပြီးတော့တကယ်လုပ်ငန်းသေးလေးတွေမှာကြတော့ဟိုညှော်မှန်းလို့မရတဲ့အနေအထားမျိုးလဲကြုံတွေ့နေရပါရဲ့ရှင်။
ို့ကလည်းမလွယ်ပါဘူးအစားအသောက်နဲ့ဆေးဝါးကုတ်ကဲမှုဌာန FDA ထောက်ခံချက်ရဖို့အတွက်ကိုပိုင်အင်ဂျင်မြေအဆောက်အုံခိုင်ခိုင်မာမာရှိရမယ်ဆိုတဲ့ကန့်သတ်ချက်ကြောင့်ပြည်ရင်းထုတ်ကုန်အတော်များများက FDA ထောက်ခံချက်ရဖို့အခက်တွေ့နေတာပါပြည်ရင်းထုတ်ကုန်တွေမှာ FDA ထောက်ခံချက်မရရင်ဈေးကွက်တင်ဖို့အခက်တွေ့တယ်ဆိုတာကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဒုတိယဝန်ကြီးဦးအောင်ထုကလည်းထောက်ခံပါတယ်။ဒေါက်ဆန်းစုကြည်ကတော့ကုန်ပစ္စည်းအရေးအသွေးပိုင်းဆိုင်ရာတင်းကျပ်စစ်ဆေးမှုတွေကိုသဘောတူပေမဲ့လည်းမြေနေရာအဆောက်အုံပိုင်ဆိုင်မှုပြမှာ FDA ထောက်ခံချက်ရမယ်ဆိုတဲ့အချက်ကိုပြန်လည်သုံးသပ်ပေးပါမယ်လို့ကတိပြုသွားပါတယ်ရှင်။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်လို့ပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view ညမာပိုင်းစာမျက်နှာဖြစ်တဲ့ view Burmese news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ
်။ဒေါ်ရရှင်အခါရုဆလာပြည်တော်မြမအေးဆုံးတဲ့အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ပြည်ရင်ပြည်နယ်မှာတရုတ်တို့တိဆောက်နေတဲ့စီးပွားရေးမျိုးသစ်တွေဟာဒေသဖွံ့ဖြိုးရေးကိုဘယ်အတိုင်းအတာထိအထောက်အကူပြုနိုင်ပါလဲ။မြမအေးဆုံးတဲ့သူသမိုင်းပညာရှင်ဦးအောင်ခင်ကတော့ဒါဟာဒေသတွင်းမှာအာဏာရှိရဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပေါ်မှာမူတည်တယ်လို့ဆိုပါတယ်။အသေးစိတ်ကိုဆရာအောင်ခင်နဲ့ကျွန်တော်ကြော်စင်တာဆက်သွယ်မေးမြန်းထားပါရစေ။ဆရာအောင်ခင်ခင်ဗျာမြန်မာနိုင်ငံရဲ့စီးပွားပြင်းပြင်းထန်မှာပြုတ်ပြဲစီးပွားရေးလုပ်ငန်းတွေလာပြီးလုပ်ဖို့ဆိုရမျိုးတည်တည်ကြပါရစေ။ဒီကိစ္စကိုတော်ရောက်လေးလာစုရနာကျူရဲ့အဖက်တစ်ဖက်အမေရိကန်ကအဖက်တစ်ဖက်ကဒီကိစ္စဟာရာဇဝမှုတွေနဲ့ပတ်သက်နေတယ်။နောက်ပြီးတော့တရုတ်ရာဇဝခိုင်းကြီးကဥဆောင်ပြီးတော့လုပ်နေစီးပွားရေးလုပ်ငန်းဖြစ်တယ်လို့ပြီးတော့ဝေဖန်ရေးသားတာကိုတွေးရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဆရာပထမဆုံးဘယ်လိုမှတ်ချက်ချလို့ရလဲဆရာ
။ဟောနေသားကတော့လူသောခိုင်းမဲ့ကြီးပေါ့ဗျာ။လက်နက်ခိုင်းဖွဲ့စည်းပေါ့။လက်နက်ခိုင်းဖွဲ့စည်းကိုသုံးဝလုပ်ရင်တော့လူသောခိုင်းမဟုတ်ဘူးပေါ့။သူများလုပ်ရင်တော့လူသောခိုင်းပေါ့ဗျာ။ဒါတော့ဒီ organize activity ပေါ့ဗျာ။ organize crime လုပ်တယ်ဆိုတာဒီနေသက်ဒီမှာဒါလုပ်လို့ရှိတာပဲများတာပဲဟိုဗမာတရုတ်နေသက်မှာလည်းဒါကြီးအများကြီးရှိတယ်မိုင်းလာတော့ဒါအထင်ရှားဆုံးပေါ့အခုလည်းတရုတ်ကခိုင်းမြန်မာနေသက်မှာဒါကြီးလာလုပ်တယ်ဆိုတော့ကရင်လက်နက်ကိုင်ဖွဲ့စည်းတဲ့သဘောတူညီချက်ယူပြီးတော့လုပ်တဲ့ကိစ္စပေါ့ဗျာဆိုတော့ကရင်လက်နက်ကိုင်ဖွဲ့စည်းရတယ်သူ့ရံမုံကြီးရှာတဲ့သဘောပေါ့ဆိုတော့တရုတ်ကလည်းသူစီးပွားရှာတဲ့သဘောပေါ့ဆိုတော့ဗမာစစ်တပ်ကလည်းစီးပွားရှာတော့ဒီအကြည့်အခက်ရပ်ဆဲတယ်ဆိုတော့ခင်ဗျားတို့လည်းကြားပါပေါ့ဒီအကြည့်ရအရင်ရှင်ဆိုတာဒီ ceasefire capitalism ဆိုတာအကြည့်ရလုံးလိုက်တဲ့အတွက်စီးပွားရေးတွေဖြစ်ထွန်းပြီးတော့အရင်လက်နက်ကန်အရင်ရှင်တွေပေါ်လာတယ်ဆိုတာဆိုတော့အဲ့ဒါမျိုးပေါ့ဗျာတရားဝင်တယ်မဝင်ဘူးဆိုတာတော့ခဏပေးဆယ်တာပေါ့လောလောဆယ်အလုပ်ဖြစ်ဖို့ပဲအရေးကြီးတာဟုတ်ဆိုတော့သူတို့ကဒါတွေကိုတရုတ်ကအာရွှေကုတ်ကိုတဲဆိုင်းစီကန်တဲတဲ့တော့ရွာရမျိုးတော်စီမံကိန်းသတိကြည့်မယ်ဒီသုံးခုဒီတောင်ရင်းကြီးနဲ့ဒီမြောက်ဒီနေမြေမှာဟိုဒါတွေလုတ်တယ်တက်ဆိုင်ဟာအရင်လက်နက်ကိုင်ဖွဲ့စည်းရဲ့သဘောတူညီချင်းနဲ့သူလုတ်တာဟုတ်ဗျာအဲ့တော့အမေရိကန်ကသူကဒါဟိုတရားမဝင်ဘူးလူသောကိုင်းဘာကိုင်းနဲ့ပြောပြီးနေသူခရင်ဟောသူဘာထောက်ပြနိုင်လဲဒီပြုတ်တွေကထောက်ပြနိုင်တော့ခရင်ကလက်ခံတာတာပေါ့ဗျာ
ဆိုတော့အဲ့မှာဒေသဖွံ့ဖြိုးရေးအတွက်ကတကယ်အထောက်အကူပြုနေတယ်လို့ဆရာကြီးပြောပါဗျာတို့ဒေသခံတို့ကလည်းပြောကြတယ်ဒီကအလုပ်သမားတွေကိုအောက်ခြေသိမ်းအလုပ်သမားအစားသူစီကခေါ်လာကြတယ်ဆိုပြီးတော့တကယ်ကြီးလဲလဲယူတော့ပဲဒေသခံတွေအလုပ်ရတဲ့ဆိုတော့ဖတ်ကြပါတယ်တကိစ္စရောလက်ခံမင်ပဲရှိပါလားရှင
်သူကျွန်တော်လေ့လာမိတော့တရုတ်ကသူကအတတ်ပညာအသိဉာဏ်တွေပေါ့ဗျာသူကဒီ electronic transaction တွေဘာတွေပါသူလုပ်ဖို့လို့ဘာလို့ဆိုတော့တရုတ်ကဓာတ်တော်အပြင်ကဗမာနဲ့အများကြီးအသိဉာဏ်နေတာဟိုရာဒီဆက်မှုပဲမှာဟိုအတတ်ပညာပဲမှာအဲ့တော့ကွာသူ့အလုပ်သမားနဲ့သူလာတာပေါ့ဒီဗမာကတော့အလုပ်ကျားတော့ပဲသုံးတာပေါ့ဆိုတော့လုံးလုံးဆယ်ကတော့ဒီသူတို့လာတယ်လေဆိုတာသူတို့အကျိုးရှိဖို့ကအဓိကပေါ့ဗျာဟိုဗမာအကျိုးရှိတယ်မရှိဘူးဆိုတာတော့သူတို့လည်းဒါသိပြီးတော့ဟိုအာယုံထားအောင်မဟုတ်ဘူးအဲ့တော့ဗမာဘက်ကလည်းဒါကိုယ့်ဘက်ကအကျိုးရှိအောင်ကိုတတ်နိုင်အောင်ကိုယူပေါ့ဗျာဒါပဲရှိတယ်ကိုမယူနိုင်ရင်တော့ဒါကိုရှုံးတာပေါ့ဆိုတော့ဒီတယောက်ကကိုအရင်တော့ကိုကျော်စံသားတို့မှတ်မိပါလိမ့်မယ်တရုတ်ဖြူတွေပေါ့ဗျာဟိုချာကေရှိတ်တက်ပြီးဟိုရှမ်းပြည်ကဝင်လာတော့1951လောက်ကနေစပြီးဝင်လာတော့သူတို့ဘာမှသူတို့မှကျော်လောက်တော့မရှိမယ်ရှမ်းပြည်မှာဘာမှမရှိဘူးသူတို့ရဲ့ဒီလက်နက်ကင်ဒေါ်လာရေးကွန်မြူနစ်စနစ်ရေးကိုသူဘိန်းနဲ့သူအထောက်အကူလုပ်တာဟိုဗျာအဲ့တော့ဘိန်းကုန်ကူးတဲ့အထဲမှာဖိုင်ရတရုတ်တွေနဲ့ဗမာကာကွယ်ရေးကခွန်စာတို့လော်စစ်ကတို့ပါလာပြီးနောက်ဆုံးမိကြတော့ဒီဘိန်းချရဲ့အဲမှာဗမာစစ်တပ်ကပါလာတာပေါ့ဗျာအဲ့တော့ဒီဘိန်းကစရိုက်တာဒီတရုတ်ကနေစရိုက်တာပေါ့အဲ့ဒီကအစွဲအပွားကြီးကအခုတည်းကလေဗမာကြီးကကြံနေတော့မယ်စအခုဒါစထားတယ်ဆိုတာကျွန်တော်မြင်တော့ဒီသူ့ကျောင်းတော့နောက်ကထိုင်းလို့ကျွန်တော်မြင်တယ်ထိုင်းစီးပွားရေးကိုတရုတ်ကတကယ်လက်မကြီးအုပ်ထားတာပဲအဲ့တော့တရုတ်ကထိုင်းနဲ့လုပ်တယ်အရင်တော့ကဘိန်းချတုန်းကလည်းဒီလိုပဲလော်စင်ဟန်ဖမ်းမိတာထိုင်းမှာခေါ်စာလဲထိုင်းမှာပဲအကုန်လုံးဒီဘိမောက်ကိုဒီအားလုံးထိုင်းမှာ
အခြေခံတယ်အဲ့တော့လူစိုးကိုထိုင်းရဘယ်လိုပဲလှုပ်လို့သူတူမီတူဟာနဲ့သူလက်ခံတာပဲတရုတ်မာဖီးယားကလည်းဟောင်ကောင်မှာရှိတယ်ထိုင်းမှာရှိတယ်ဘာလဲအရင်ဒီစီးရင်မာဒီနေဆက်စီးရင်တွေလှုပ်လွန်အားကြီးလို့ Current Enterprise ဆိုပြီးရောဩစတြေးလျကဒီနိုင်ဂျယ်ဂျီယာဆိုတဲ့လူဟာစီးရင်ဘိုးချုပ်နာတာဘူမြနဲ့ပေါင်းပြီးတော့ဒုက္ခတဲ့စကားကိုမြို့တယ်မယ်ဆိုပြီးတော့အကြီးအကျယ်လှုပ်ပြီးနောက်ဆုံးပိုင်းညမှာဒီလူလူလိမ်မန်းပြီးတော့စင်ကာပူမှာတရားစွဲကြပါကြနဲ့သူငွေကြီးစိုက်ထုတ်တဲ့ဒီအမေရိကန်နဲ့ဂျပန်နဲ့တောင်အဲ့သူတို့စင်ကာပူမှာတရားစွဲတဲ့အဖြစ်ကိုရောက်သွားမင်းဆက်မှာလူစကားနေထောင်ပြီးတော့လှုပ်လို့ရှိရင်မင်းဆက်ကလူကြီးကြီးပွားမယ်ဆိုပြီးတော့ဘိုးချုပ်နာတာမျိုးဘူမြတို့ဘာလို့ကတော့ဒါခရင်လူမျိုးကောင်းစားရေးအတွက်ဆိုပြီးသူတို့ကတော့စိတ်ပါလက်ပါလှုပ်တာပေါ့ဗျာနောက်ဆုံးပိုင်းညမှာဒါလူလိမ်မန်းသိတယ်အော်အတယုတ်ကလည်းဒါမျိုးမဖြစ်နိုင်ဘူးလို့မပြောနိုင
်ဒီနေဆက်မှာလည်းဝါရုမိုင်းနာရုဝါဒီတာရုမိုင်းနာရုဟာတရုတ်နဲ့စီးပွားရေးလုပ်ပြီးအဖြစ်ခက်ရဆွေးရေးလုပ်ပြီးတော့နည်းနည်းအတွင်းမှာပဲတကယ်ဖုန်ချွတ်တဲ့ဒေသတွေဖြစ်လာပြီးဆိုတော့တလောလုံးကသတင်းစာဆရာကြီးသတင်းသမားတွေကခေါ်ပြခဲ့ပါတယ်ဆိုတော့အဲ့ဒီကိစ္စကိုတော့သူကတော်လေးချီးကျူးပြီးရေးကြပါတယ်ဆိုတော့ကျွန်တော်စဉ်းစားတာကရှေ့ပုဂ္ဂိုလ်ပေါင်းရင်ဒီမြို့သစ်တွေကအဲ့လိုမျိုးဖြစ်မလာနိုင်ဘူးလား
အဲဒါတော့ဒေသခံကရင်အဖွဲ့အစည်းပေါ်မှာမူတည်တာပေါ့ဗျာ။ဟိုကရင်ပြည်ကကရင်လက်နက်ကိုင်အဖွဲ့ဟာအစိုးရနဲ့ညီညာရေးလုပ်တာတော့သုံးလေးဖွဲ့ရှိတယ်ဟလား။ဟို KNU ကလည်းရှိတယ်ဟို Peace Council ကလည်းရှိတယ် DKB ကလည်းရှိတယ်။အဲတော့နေဆက်တိုက်ကလည်းရှိတယ်။အမျိုးမျိုးရှိနေတော့ဟိုတနည်းအားကရင်အဖွဲ့တစ်ခုနဲ့သဘောတူညီရဲ့ယူတယ်ဆိုနောက်တနည်းအားလည်းတစ်ဖွဲ့နဲ့သဘောတူညီရဲ့ယူတာပဲ။ဒီနေရာမှာကျွန်တော်သွားပြီးတော့စဉ်းစားမိတာဒါဒီဟိုဒီတရက်ကိုအခြေခံပြီးတော့စီးပွားရှာဖို့ကြံစည်တဲ့လက်နက်ကိုင်ဖွဲ့စည်းတွေရှိတယ်လို့ဟိုဖားပုံခရိုင်မှာတန်လွင်ညီညာရေးဥယျာဉ်ဆိုပြီးတော့ Selling Peace Park ဆိုတာရှိတယ်အဲ့ဒါသူထောင်ထားတာကတနည်းလောက်ရှိပြီဧကတသန်းခွဲလောက်နေရာမှာသူလှုပ်ထားတာပြောင်းပေါင်း300ကျော်ရှိတယ်ဒီအောက်ခြေကနေစပြီးလှုပ်တဲ့ဥစ္စာပေါ့ဗျာအဲ့တော့ညီညာရေးမှာအောက်ခြေအဖွဲ့အစည်းမပိုင်လှုပ်လို့မရဘူးအပေါ်ရန်ကွက်ပြီးလှုပ်လို့မရဘူးဒါမှမဟုတ်အောက်ခြေအဖွဲ့အစည်းတွေနဲ့လှုပ်တယ်ဆိုပြီးတော့တန်လွင်ညီညာရေးဥယျာဉ်ဆိုပြီးတော့လှုပ်တယ်အဲ့ဒါကိုမကြခင်ရပဲဒါ UNDP ကုလသမဂ္ဂကနေပြီးတော့ Equator Price ဆိုပြီးတော့တောင်းချင်းမြင်လိုက်သေးတယ်။ဒါကိုအစိုးရကဒီအတိအမှန်မပြေသေးဘူး။ဘာလို့လဲဆိုတော့ဘပုံခိုင်မှာလည်းအခုကယ်ယူနဲ့ဟိုတိုက်ပွဲတွေဖြစ်နေတာရှိတယ်။ဒီဖြစ်တွေ့တိုက်ပွဲလေးတွေပေါ့ဗျာမကြခဏဖြစ်တယ်။ဒါဒီ complaint တွေနဲ့ခဏခဏတင်နေကြတယ်
။ဟုတ်ကဲ့။အခုဒီကရင်ပြည်နယ်ကသရုပ်စီမံရေးမျိုးသစ်တွေမှာလည်းပဲအစိုးရရဲ့ထင်ချုံမှုတရားဥပဒေလောက်မှာသိမရှိဘူး။အစိုးရခွင့်ပြုထားသဘောတူရနည်းနည်းဒီလိုကြိုက်လို့လုပ်နေဆိုတဲ့သဘောမျိုးတွေ့ရတော့အစိုးရထင်ကျုံမှုကဘာမှမရှိသေးဘူး။ကျွန်တော်မှတ်မိတာဝါလို့မိုင်းနာလို့မှာအစိုးရထင်ကျုံမှုလုံးဝမရှိဘူးထင်ပါတယ်။ဒီလိုစတီစီပွားရေးလို့တော့အခုဖွန်ဆိုးတက်လာတဲ့ကိစ္စမှာဝါစင်လုံးဝစီကြောက်ကိုသူကသူလုံးလို့ရပါ။ဆိုတော့အခုဒီကျေစားရတယ်ပဲအစိုးရထင်ကျုံမှုမရှိဘဲလုပ်ရင်တော့သူတို့လိုဖွန်ဆိုးမတွေ့တက်လာနိုင်ဘူးလား။အစိုးရထင်ကျုံမှုကဘလောက်အရေးပါတယ်လို့ထင်ပါတယ်ဒီကိစ္စမှာ
။အခုဒီကရင်နေဆက်ကမျိုးတွေမှာတော့တချို့မျိုးတွေမှာဟိုဥပမာရွှေကုတ်ကိုဆိုလို့ရှိရင်ဒါဒီ investment commission ကအနေငယ်ခွင့်ပြုချက်ပေးတာလေခွင့်ပြုချက်ပေးတာနေနေသူတို့လောက်တာများများဆိုပြီးတော့ဆိုတော့ဘိုးအစိုးရကြီးကြပ်မှုကတော့မရှိသလောက်ပဲလို့ကျွန်တော်ထင်တယ်။ခင်ရင်လည်းပဲသူအောက်ခြေဟိုတတ်မှုတွေကတော်တော်ဩဇာရှိပုံရတယ်လေကိုနေစားပင်စားကြီးရှင်းနေတော့ကိုပိုင်တဲ့နေမှာကိုခွင့်ပြုတဲ့သဘောရှိတာပေါ့
ဆိုတော့ဝါရုမိုင်းနာရုလည်းအဲ့လိုပဲလုခတ်ကြအစွတ်ပြုတ်နေကင်းကွာပြီးတော့သူလုခတ်ကြတယ်ဒါပေမဲ့သူကပုံချွတ်တက်လာတဲ့ဆူရောလူတွေကအသိမှတ်ပြကြတယ်ကျွန်တော်သိမှလားဒီဒေတာမှာရောအဲ့လိုဖြစ်မှာနိုင်လားအစွတ်လည်းကိုမရောက်ကြည့်တိုင်းအောင
်အေးအဲ့ဒါသူတို့ခုနဝါတော့ကျွန်တော်မြင်တော့ဝါမှာသူကစီးလုံးညီညွတ်တယ်ဗျာဝါသူရှိတဲ့လူနဲ့သူကဘိုးချုပ်ကင်မှုနဲ့သူကယူပြီးတော့ဟိုအပေါ်စီးနဲ့သူကအကုန်လုံးလှုပ်သူအကုန်လုံးလှုပ်တယ်ဆိုတော့ကရင်မှာသူတို့မဖြစ်ဘူးလို့ကျွန်တော်ထင်တယ်။ကရင်မှာဘဟုထုတ်ကင်မှုကအားနည်းတယ်။ကရင်မှာအောက်ခြေရနေပြီးတော့အဖွဲအစည်းအမျိုးမျိုးကွဲနေတာများတယ်။အဲ့တော့ဘလောက်ထိအောင်ရည်ရှိခံမယ်ဆိုတော့မပြောနိုင်ဘူး။တကယ်ဒါဒီပြက်ပြီဆိုလို့ရှိရင်တော့ဒီအစာဦးတွေရောဘာတွေရောအကုန်စစ်မြေပြင်ပြစ်ကုန်ရင်တော့မတတ်နိုင်ဘူးပေါ့
။အကျဉ်းနောက်ဆုံးတစ်ခုမေးချင်တာရှာ။ဒီစီမံကိန်းကိုပထမဆုံးထောက်ပြဝေဖန်တာကအမေရိကန်နိုင်ငံသူတည်နာ Think Tank အဖွဲ့တစ်ခုဖြစ်ပါတယ်။ဆိုတော့အဲ့ဒီ think tank မှာစာရန်ကြည့်ရတဲ့ပုဂ္ဂိုလ်တယောက်ကိုကျွန်တော် interview မျိုးတော့သူကဒီစီမံကိန်းဟာတရုတ်လောက်တာမဟုတ်လို့သူတို့ဝေဖန်တာမဟုတ်ဘူး
တရုတ်ကတရားသဖြင့်စီးပွားရေးဖို့ချအောင်လုပ်ရင်သူတို့ဘာမှပြောစရာမရှိဘူးဆိုပြီးတော့ဆိုပါတယ်။ဆိုတော့တချို့ကစဉ်းစားကြတာကအမေရိကန်ကတရုတ်တွေလုတာမလို့သူတို့ဝေဖန်နေခြင်းဖြစ်တယ်။နိုင်ငံရေးအချင်းမြန်မာနိုင်ငံမှာတရုတ်ဝင်ဆက်တာကိုသူတို့မလိုချင်လို့ဆိုပြီးတော့ပြောကြပါတယ်။အဲ့ဒါဘယ်လောက်ဖြစ်နိုင်ရဲ့ထင်ပါလဲ
။ဟိုသူတို့အမြင်ပေါ့ဗျာ။သူတို့အမြင်နဲ့ဘာပဲပြောပြောဒီလက်တွေမှာဟိုလက်နက်ကိုင်ဖွဲ့စည်းဆိုတာသူတို့မှာဒီ ideology မရှိဘူးဗျာ။သူကလက်တွေသွားမယ်ကိစ္စကိုသူက realist တွေပေါ့ဗျာ။အဲ့တော့သူကတရားဝင်တာမဝင်တာသူတို့ view မဆိုင်ဘူး။အဲ့တော့လက်တွေသူတို့ဘာအကျိုးအမြတ်ရှိမယ်ဆိုတာသူတို့တိတိလောက်တာပဲတော့ဒီလက်သက်ကိုင်ဖွဲ့စည်းရမ်းရတယ်လို့ပဲသူက realist တွေပေါ့လေ idealist မဟုတ်ဘူး။အဲ့တော့ idealist ကနေပြီးတော့ဒါကိုမှန်နေပါတယ်ဆိုပြီးတော့သွားဆုံးဖြတ်လို့မရဘူး။သူတို့ကသူတို့ရဲ့ဒေသမှာသူတို့လက်သက်ကိုင်ဖွဲ့စည်းအတွက်ဘာအကျိုးရှိမယ်အကျိုးရှိတာကိုသူတို့လောက်တာ။
ဒီစနေနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOE ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ချင်းလျာဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါလိမ့်ရှင်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးဆက်ပြန့်နှံ့မှုတွေဟာအလုံးရင်းကူးဆက်ပြန့်နှံ့တာမျိုးမရှိသေးသလိုကူးဆက်ပြန့်နှံ့မှုလုံးဝရပ်တန့်သွားတာမျိုးလည်းမဟုတ်ပဲပိုးရှိသူတွေကိုနည်းနည်းချင်းစီဖော်ထုတ်တွေ့ရှိနေတဲ့အနေအထားမျိုးဖြစ်နေတာပါနိုင်ငံအတွင်းမှာကူးဆက်ပြန့်နှံ့မှုတွေနည်းပါးသေးတယ်ဆိုပေမဲ့ဒီပေါ်နိုင်ငံတိတိကနေအလုံးရင်းနဲ့ပြန်လာတဲ့သူတွေရှိနေသလိုအိန္ဒိယနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာကူးစက်ပြန့်နှံ့မှုတွေအလွန်မင်းမြင့်တက်နေတာကြောင့်မြန်မာနိုင်ငံအတွင်းမှာလည်းကူးစက်ပြန့်နှံ့မှုတွေရုတ်တရက်မြင့်တက်လာနိုင်တယ်လို့ခန့်မှန်းသုံးသပ်နေကြတာကိုတွေ့မြင်နေရပါတယ်။မြန်မာနိုင်ငံအတွင်းမှာရောဂါပိုကူးစက်ပြန့်နှံ့မှုတွေအများကြီးမရှိသေးဘူးဆိုပေမဲ့ COVID-19 စတင်ခဲ့တဲ့အချိန်ကနေစပြီးအခက်အခဲတွေနဲ့ဆွေးရင်ပူပန်မှုတွေအမျိုးမျိုးကိုတွေ့ကြုံခံစားခဲ့ကြရတာကြောင့်စိတ်ပန်းဆိုင်ရာထိခိုက်မှုတွေကိုအနည်းနဲ့အများကြုံတွေ့နေကြရမှာပါ။စိတ်တက်ကြတာဟာတာမန်လူကောင်းတွေမှာတွေ့ရလေရှိတဲ့ပုံမှန်စိတ်အခြေအနေတစ်ခုဖြစ်ပြီးစိတ်တက်ကြဆင်းလာမှုကိုဇက်တိုက်ခံစားနေရမယ်ဆိုရင်တော့ဆေးရောဂါအခြေအနေတစ်ခုဖြစ်ရောက်ရှိလာနိုင်တယ်လို့ဆေးရောဂါအထူးဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဦးဆန်းလင်းကလည်းအခုလိုပြောပြထားတာတွေရှိပါတယ
်။စိတ်တက်ကြတာနဲ့စိတ်ကြယောဂါနဲ့ပေါ့နော်။စိတ်တက်ကြတဲ့ one နဲ့ set ဆိုတဲ့ဥစ္စာလူတိုင်းကြုံတွေ့ရနိုင်ပါတယ်။ depression ဆိုတဲ့ဥစ္စာကလည်းလူတိုင်းမှာကြုံတွေ့ရတဲ့အခြေအနေတစ်ခုပဲပေါ့နော်။ဒါပေမဲ့စိတ်ကြယောဂါဆိုရင် depressive disorder နဲ့တော့ဒီစိတ်အရင်ခြေခွဲထိခိုက်စရာတွေဆုံးရှုံးတာတွေလူတိုင်းမှာဘဝမှာကြုံလာနိုင်တယ်။အဲ့ဒါတွေကအရင်နာကျင်ခံစားရတယ်။ဒါပေမဲ့အဲ့ဒါက healthy ပဲလေ။အဲ့ဒါကဒီကျန်းမာတဲ့အခြေအနေတစ်ခုပဲ။ဒါပေမဲ့ depression is the အရင်ကို depression တကယ်ဖြစ်လာရင်တော့အရင်ကိုဆိုးသွားလာပါတယ်။
အခက်အခဲတွေနဲ့ဆွေးရင်ပူပန်မှုတွေကိုအချိန်ကြာကြီးတွေ့ကြုံလာရတဲ့အခါစိတ်တက်ကြတာတွေစိတ်တို့ဒေါသထွက်တာတွေနဲ့အားမလို့အားမရဖြစ်မှုတွေကိုကြုံနေခံစားရလေးရှိပါတယ်။ဆိုရှယ်မီဒီယာအလုံးကျုံအသုံးပြုတဲ့သူတွေနဲ့မိုဘိုင်းဂိမ်း၊အင်တာနက်ဂိမ်းဆော့တဲ့သူတွေဟာစိတ်ပိုင်းဆိုင်ရာဝေဒနာတွေကိုတာမန်လူတွေထက်ပိုကြုံနေရလေးရှိပြီးအိမ်နီးပြဿနာတွေနဲ့အိမ်ရင်းအချမ်းဖက်မှုတွေစီကိုဥတီသွားလေးရှိကြပါတယ်။ဆိုရှယ်မီဒီယာအသုံးပြုတာတွေကိုရှော့ချပြီးစောက်ဖက်တာလိုမျိုးစိတ်ပန်းပြေစေမဲ့အနာယူမှုတွေပြုလုပ်ရင်းစိတ်ပန်းဆိုင်ရာလေ့ကျင့်ခန်းတွေလုပ်ဆောင်ပေးမယ်ဆိုရင်စိတ်ပန်းဆိုင်ရာဝေးနာခံစားရမှုတွေကိုရောကြသွားစေနိုင်တယ်လို့ဘဝခဒေါက်တာဦးဆန်းလင်းကပြောပါလေ
။စိတ်ပန်းဆိုင်ရာကြတော့စိတ်ရဲ့စိတ်မှလည်းစိတ်အာရလေးရှိတယ်။ကိုယ်စိတ်ကိုတင့်တင့်နောက်ပတ်တဲ့စိတ်ပန်းဖြေတာလေးတွေ healthy ဖြစ်တဲ့ဒီစိတ် stress တွေ short တဲ့ဥစ္စာတွေပို့ဥပမာ music လိုဟာမျိုးတွေ game ကစားတာမျိုးတွေတငယ်ချင်းတွေစုဝေးပြီးတော့လုပ်တော့ကိုယ်ဝါသနာပါတဲ့အမှုပညာလေးတွေစာဖတ်တာလေးတွေအချင်းချင်း share လုပ်တော့ social media လေးတွေသုံးတာလေးဒါမျိုးတွေနဲ့တင့်တင့်နောက်ပတ်အောင်တော့ဒါ social media တနေ့တညာလုံးသုံးတာမျိုး game ကိုတနေ့ကုန်တညာလုံးဆော့တာမျိုးဒါမျိုးအလွန်ကြုံဖြစ်နေတော့ဘယ်လိုဆောင်မှာမကောင်းတော့စိတ်အပန်းဖြေတာတွေတင့်တင့်နောက်ပတ်အောင်သုံးဆွဲ ဖို့အဲ့ဒါစိတ်အဟာရလုပ်ဖို့လို့နောက်တော့စိတ်ပိုင်းဆိုင်ရာလေ့ကျင့်တာကြတော့စိတ်ကိုလေ့ကျင့်တာကြတော့တည်ငြိမ်အောင်လေ့ကျင့်အောင်ရုပ်နဲ့မတူတော့ mindfulness ဆိုတဲ့ဒီစိတ်ရဲ့ mindfulness exercise ဒီကျွန်တော်တို့ဒီအခြေတန်းကတော့ဒီသတိပဋ္ဌာန်တို့ဥပဒနာတို့ကျွန်တော် mindfulness ဘာသာတိုင်းမှာရှိပါတယ်ကျွန်တော်ဒီဘက်ပေါ့ဒီဘက်ကမှလည်းဒီ mindfulness ဥပဒနာအားထုတ်တာတွေတရားအားထုတ်တာတွေတော်များလာတယ်အဲဒါဆိုတော့ဒီ mindfulness ဟာဘုဒ္ဓဘာသာမှာမဟုတ်ပါဘူးကျန်တဲ့ဘာသာတွေကလည်းဆရာကြီးဝင်ငါတို့ပါလို့ဆိုဒီတမာတိတစ်ခုတိဆောက်ပြီးလေ့ကျင့်ရတယ်ပေါ့နော်အဲ့ဒါကဒီ mindfulness ကစိတ်ကိုတည်ငြိမ်အောင်လုပ်တယ်ဆိုတော့ကျွန်တော်ဟိုနာရုပ်ကိုကြာသံမအောင်လုပ်တယ်ဆိုတော့သက်လွန်ကောင်းလာတယ်လှုပ်ရှားပေးရစိတ်ကိုကြတော့အဲတည်ငြိမ်အောင်လေ့ကျင့်ပြရအဲ့လိုတည်ငြိမ်လာလေဆိုတော့ resilient ဆိုတဲ့လောကဓာတ်တရားကိုချမ်းချမ်းခံနိုင်လောကဓာတ်နဲ့အတွေ့အမုန်းတိုင်းမှုရင်ဒုက္ခသူစိတ်ချမ်းသာရေးမျိုးစုံအခြေအနေတခုရနိုင်တာပဲလေအဲ့ဒါဆိုတော့ဒီ mindfulness ဆိုတဲ့ဒီစိတ်လေ့ကျင့်နိုင်တယ်ကိုလုပ်ပြရတယ်ပေါ့နော်
ကိုဗစ်ကာလရှေ့ကျလာတာနဲ့မျှစိတ်ပစ္စည်းမှုနဲ့စိတ်ပိုင်းဆိုင်ရာဝေဒနာမျိုးမျိုးကိုကြုံတွေ့ခံစားရဖို့အခွင့်အရေးများလာတာကြောင့်စိတ်ပစ္စည်းမှုရောကြအောင်ကိစ္စနေထိုင်ပေးဖို့အရေးကြီးတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါ View American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် VOA American သံမြန်မာပိုင်းအစီအစဉ်လေးကိုနားဆင်နေကြရတာပါအခုဆက်လက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးခြင်းပါတယ်တရင်တော်များမှာဒေါ်လာလှူရှာမှုကန့်သက်ကမ်းရေးချက်တွေကိုဖြေလျှော့ပေးနေခြင်းမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်တိုးလာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ဒူရီချိုကပြောလိုက်ပါတယ်အင်းကြီးတော်များများမှာယောဂကုသမှုတွေအမြင့်ဆုံးအဆင့်ကိုရောက်နေတာဒါမှမဟုတ်အမြင့်ဆုံးအချိန်တွေကိုဥတည်နေတာတွေတွေ့မြင်နေရတဲ့အကြောင်းဒူရီချိုရေးပေါ်လုပ်ငန်းအကြီးအကဲဒေါက်တာမက်ခဲရိုင်ယန်ကသတိပေးလိုက်တာပါဂျာမနီတောင်အာဖရိကနဲ့အိန္ဒိယပါဝင်နေ့စဉ်ကိုဗစ် -19 အထူးပြုလုံနာ1000ခွဲလောက်ရှိနေတဲ့နိုင်ငံတော်များများမှာတော့အရေးပေါ်ကာလကန့်သက်ချက်တွေပြန်လည်ထုတ်ပြန်မှုစီစဉ်နေသလိုနောက်ထပ်တိုးလာတဲ့လူနာတွေကိုလည်းကုသဖို့ပြင်ဆင်နေရပါတယ်ကမ္ဘာတဝန်းယောဂကုသမှုတတန်းပြေဖို့သုံးလကြာခဲ့ပေမဲ့မကြာခင်တုန်းကတော့တတန်းပြေဖို့ရှေ့အထားချိန်ကြာခဲ့တယ်လို့လည်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကသတိပေးခဲ့တာပါအမေရိကန်ပြည်အစို James Hopkins တက္ကသိုလ်ရဲ့ CNN ရကမ္ဘာတဝန်းမှာသေဆုံးသူ 48,400 ပါဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ90%ကျော်ထိရှိနေပါတယ်အမေရိကန်ပြည်အစိုးရမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာနှစ်လအတွင်းအမြင့်ဆုံးတိုးလာနေတဲ့အတွက်ကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်ကျန်းဟော့ပ်ကင်းစ်တက်ကသိုလ်ရဲ့ CNN ကမနေ့တုန်းကလည်းကူးစက်သူလူနာသေး 34,900 ရှိခဲ့ပါတယ်ဒါဆိုရင်ပြီးခဲ့တဲ့ဧပြီလ9ရက်နေ့မှာတုန်းကကူးစက်မှုပေါင်း 34,800 ကိုအတည်ပြုခဲ့တယ်လို့ဧပြီလ24ရက်နေ့မှာ 36,400 အတည်ပြုခဲ့ပြီးနောက်ပိုင်းတရက်အတွင်းမှာကူးစက်သူအများဆုံးကိုအတည်ပြုခဲ့တာပါဆောအမှန်တုန်းကကူးစက်မှုရဲ့အဓိကကြောင့်ရတဲ့နယူးယောက်နယူးဂျာစီပြည်နယ်မှာတစ်ဖြည်းဖြည်းရော့လာခဲ့ပေမဲ့အခုကနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာကူးစက်မှုတွေတိုးလာနေတာပါအမေရိကန်ပြည်အစိုးရမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေချိန်မှာလူစုလူဝေးမလုံခြုံဖို့ကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်ယောဂကူးစက်မှုတွေတိုးလာနေတဲ့ပြည်နယ်တွေကတခုဖြစ်တဲ့အရီဇိုနာပြည်နယ်ဖီနစ်မြို့မှာမကြာခင်ကပဲအမေရိကန်သမ္မတဒေါ်နယ်ထရန့် CEO ခီးထွက်ခဲ့ပြီးတဲ့နောက်လူစုလူဝေးလုပ်တာတွေကိုဆင်ခြင်မှုထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကလည်းသတိပေးခဲ့တာပါတောင်ကိုရီးယားပေါ်စီးရီးယားတုတ်ပြန်မဲ့စီစဉ်နေအားလုံးကိုမြောက်ကိုရီးယားခေါင်းဆောင်ကရက်ဆက်လိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းကဒီနေ့ပဲကြေညာပါတယ်ဘူစီကွန်မရှင်စီဝေးမှာမြောက်ကိုရီးယားခေါင်းဆောင်ခင်ချွန်ဟွန်းကပေါ်ပေါက်လာတဲ့အခြေအနေပေါ်ဆင်ခြင်သုံးသပ်ပြီးစီးရီးလိုရှောက်မှုတွေကိုရက်ဆိုင်လိုက်တာလို့လည်းဖော်ပြခဲ့တာပါတောင်နဲ့မြောက်ကိုရီးယားနိုင်ငံခြားတင်းမာမှုတွေတိုးလာနေချိန်မှာရှော့ချလိုက်တဲ့ဆိုတော့စီးရီးတုတ်ပြန်မှုတွေဟာဘာတွေလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးခင်ဗျာဘုံလူနေညာပဲစီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ COVID-19 ရေပေါ်ချင်းလေးရ ဒီလိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်နေပါတယ်။ဒီလိုစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်ရုံပါခင်ဗျာ
This program has come to you from the Voice of America, Washington.